Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စု Washington DC ကနေ2016နိုဝင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်နဲ့အတူချိန်ညာပေးပါပါAmerican သမရရွေးကောက်ပွဲကျင်းပဖို့အတွက်၃ရက်ပဲလိုတော့တာမို့သမရလောင်းနှုတ်ဟာအပြင်းထန်မဲဆွယ်နေကြပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ကလမ်းမရေပေါ်မှာထောင်တောင်းချီတဲ့လူလူဟာသမရနှုတ်ထွက်ပေးဖို့အတွက်တောင်းဆိုဆန္ဒပြနေကြပါတယ်။တရုတ်နိုင်ငံကတော့ဖန်လုံရင်တန်းွေထုတ်လွှတ်မှုကိုလာမယ့်နှစ်တွေအတွင်းမှာဘယ်လိုလျှော့ချမယ်ဆိုတဲ့အစီအစဉ်ကိုချိန်ညာလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်တွေနားဆင်ကြမှာကဘသူသမရဖြစ်လာမလဲအဆုံးဖြတ်ပေးမယ်ရွေးကောက်ပွဲနှစ်ရက်သာလိုတော့တဲ့အချိန်ထိသမရလောင်းတွေအမေရိကန်ပြည်ထောင်စုမှာမဲဆွယ်နေကြဆဲပါ
And when your kids and grandkids ask what you did in 2016 when everything was
မကြခင်မှာပြည့်စုံကိုနားဆင်ရပါမယ်ရှင်ဒီအကြောင်းတွေအပြင်ကလေးအလုပ်သမားတွေကိုပညာသင်ကြားပေးနိုင်အောင်ကြိုးပမ်းပုံကြောင်းတင်ဆက်ထားတဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာကြုံနေရတဲ့ကုန်စည်နှုန်းကြီးမြင့်မှုပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲဆိုတဲ့အပေါ်ဆွေးနွေးထားတဲ့တိုက်ရိုက်လေလံအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးအောင်ပါပါဒီအစီအစဉ်တွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့မန်းရင်ချင်းနိုင်ကကြီးညာပေးပါမယ်ရှင်
American သမရရွေးကောက်ပွဲကျင်းပဖို့အတွက်၃ရက်ပဲလိုတော့တာမို့သမရလောင်းနှုတ်ကအပြင်းထန်မဲဆွယ်နေကြပါတယ်။ Democratic Party ကသမရလောင်း Hillary Clinton နဲ့ Republican Party ကသမရလောင်း Donald Trump တို့ဟာအင်္ဂါနေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်သူတို့ကိုထောက်ခံသူအရေးအတွက်တွေဟာတူညီလို့နှီးပါဖြစ်နေတာမို့စနေနေ့မှာတော့နိုင်ငံအနှံ့မဲလိုက်ဆွယ်နေကြတာဖြစ်ပါတယ်။ Mr. Trump ဟာစနေနေ့မှာမြောက်ကရိုလိုင်းနာ၊ Florida ၊ Colorado နဲ့ Nevada ပြည်နယ်တွေကိုတွားရောက်ခဲ့ုံတင်မကပဲ Mrs. Clinton နဲ့ထောက်ခံသူအရေးအတွက်တိတ်ပြီးမကွာလှတော့တဲ့ Democratic Party ကိုထောက်ခံနေကြ Minnesota ပြည်နယ်ကိုလည်းတွားရောက်မှာဖြစ်ပါတယ်။ Mr. Trump ဒုသမ္မတအဖြစ်ရွေးထားတဲ့Indiana ပြည်နယ်အုပ်ချုပ်ရေးမှူး Mike Pence ကလည်းစနေနေ့မှာ Auditor ဥက္ကဋ္ဌ Paul Ryan ပြည်နယ်ဖြစ်တဲ့ Wisconsin မှာ Mr. Ryan နဲ့အတူမဲဆွယ်နေပါတယ်။အဲ့ဒီပြည်နယ်မှာ Mrs. Clinton ကမဲကောင်းကောင်းရနေတာဖြစ်ပါတယ်။ Mr. Trump ဟာတနင်္ဂနွေနေ့မှာ Wisconsin ပြည်နယ်ကိုလာရောက်ပြီးမဲဆွယ်ဖို့အတွက်စီစဉ်ထားပေမဲ့အစီအစဉ်ကိုဖျက်သိမ်းခဲ့ပါတယ်။တချိန်ထဲမှာပဲ Mrs. Clinton ဟာသမရရွေးကောက်ပွဲအနိုင်ရှုံးကိုအဆုံးဖြတ်ပေးရအမြဲလိုလိုအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ Florida မှာစနေနေ့မနက်ခင်းကမဲဆွယ်ခဲ့ပါတယ်။တက်ကရ2000နှုန်းက Florida ပြည်နယ်မှာ Democratic Party က Al Gore ကို Republican Party က George W. Bush ကမဲရေအတွက်တိတ်မကွာပေမဲ့နိုင်ငံတော်တရားရုံးအဆုံးဖြတ်တဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်။ Mrs. Clinton ကဒုသမရဖြစ်ရွေးထားတဲ့ Tim Kaine နဲ့သူမရဲ့ခင်မွန်းဖြစ်သူသမရဟောင်း Bill Clinton တို့နဲ့အတူ Florida ကိုလာရောက်ပြီး Latin America မဲဆန္ဒရှင်တွေရဲ့မဲကိုရဖို့ကြိုးစားတာဖြစ်ပါတယ်။သူမစနေနေ့မှာပဲ Pennsylvania ပြည်နယ်ကိုတွားရောက်ပြီးမဲဆွဲဖို့လည်းရှိပါတယ်။
American သမရရွေးကောက်ပွဲကျင်းပဖို့ရပိုင်းလိုပြိုင်ဘက်သမရလောင်းနှစ်ဦးအကြိတ်နဲ့မဲဆွယ်စည်းရုံးနေချိန်မှာပဲသူတို့နှစ်ဦးရဲ့တရုတ်ပေါ်ဘလို့သဘောထားမလဲဆိုတဲ့မူဝါဒတွေကိုသုံးသပ်မှုတွေရှိလာပါတယ်။ Democratic သမရလောင်း Hillary Clinton ကတော့တရုတ်နဲ့ American ဆက်ဆံရေးဟာကမ္ဘာမှာအရှုပ်ထွေးဆုံးတဲ့အကျိုးအကြောင်းဆက်ဆက်မှုတွေရှိနေတဲ့ဆက်ဆံရေးမျိုးဖြစ်နေတယ်လို့မြင်ကြောင်းသူ့ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြံပေးအမျိုးသမီးLaura Rosenberger က VOA နဲ့တွေ့ဆုံမေးမြန်းခဲ့မှာပြောခဲ့ပါဗျ။ဒါအပြင် American အနေနဲ့တရုတ်နဲ့ပူးပေါင်းဆောင်ရွက်မှုကိုတက်နိုင်သမျှချဲ့ထွင်ရမှာဖြစ်တယ်လို့ American အကျိုးစီးပွားကိုစန့်ကျင်ဖို့တရုတ်ကလှုပ်ဆောင်နေချိန်မှာကြံ့ကြံ့ခံရပ်တည်ရမှာဖြစ်တယ်လို့သမ္မတလောင်း Clinton အနေနဲ့ယုံကြည်ကြောင်းသူကဆိုပါတယ်။ဒါပေမဲ့ Republican သမ္မတလောင်း Donald Trump ကတော့သူ့ကိုယ်ပိုင်စီးပွားရေးအကျိုးအမြတ်ပေါ်မှာအခြေခံပြီးရလာနိုင်ခြေရှိတဲ့သတင်းအချက်အလက်ပေါ်မှာစိုးရိမ်တယ်လို့မျိုးတရုတ်နဲ့ဆက်ဆံရေးမှာလည်းအလွန်ရိုးရှင်းရှင်းမြင်နေပုံရတယ်လို့ Laura Rosenberger ကဆိုပါတယ်။တောင်တရုတ်ပင်လယ်ပိုင်နဲ့ကိစ္စမှာတော့တရုတ်အနေနဲ့မျက်မျက်တတကင်တယ်ဆောင်ရွက်ဖို့နဲ့အင်အားသုံးမဖြေရှင်းဖို့ Clinton ဘက်ကလိုလားကြောင်းသူကပြောပါတယ်။တရုတ်နဲ့ American ဟာအခြားကမ္ဘာအရေးတွေဖြစ်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကိစ္စမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုဟာမကြသေးခင်နှစ်တွေမှာတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပါတယ်။ ဒေါ်နယ်ထရန့်ဘက်ကတော့အမေရိကန်ရဲ့စစ်တပ်ဟာအလွန်အားကောင်းတဲ့စစ်တပ်ဖြစ်တာကြောင့်တောင်ကိုရီးယားဂျပန်နဲ့အခြားအရှေ့တောင်အာရှနိုင်ငံတွေမှာကာကွယ်ရေးဒုံးကျည်လက်နက်တွေကိုရင်းနှီးညှုပ်နှံမယ်လို့ပြောခဲ့ကြောင်းသူ့ရဲ့ကာကွယ်ရေးဆိုင်ရာအကြံပေးပုဂ္ဂိုလ်အလက်ဇန်ဒါဂရေးကဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးမှာတော့ကလင်တန်အနေနဲ့ပြက်ပြက်သားသားရှိနေပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကိုလုံးဝခွင့်ပြုမှာမဟုတ်ကြောင်းနဲ့ဒီအရေးဟာအမေရိကန်ပြည်ထောင်စုကိုတိုက်ရိုက်ချင်းချောင်နေတယ်လို့ခံယူထားကြောင်းသူ့ရဲ့အကြံပေးကပြောပါတယ်။ဒေါ်နယ်ထရန့်ကတော့မြောက်ကိုရီးယားကိုတိုက်ရိုက်ဖိအားပေးတာထက်တရုတ်နဲ့ဆွေးနွေးညှိနှိုင်းပြီးအဲ့ဒီကတဆင့်ကိုင်းတွဲဖြည့်ချင်းတင်တယ်လို့အမြင်ရှိကြောင်းသူ့ရဲ့အကြံပေးအလက်ဇန်ဒါဂရေးကဆိုပါတယ်ရှင်။
တူရကီနိုင်ငံမှာအဖမ်းခံရတဲ့သတင်းသမားတွေတာဝန်ယူပြီးလုတ်ကင်နေတဲ့သတင်းစာတိုက်ကိုပံ့ပိုးထောက်ခံတဲ့အနေနဲ့တနင်္ဂနွေနေ့ကအစ္စတန်ဘုလ်မြို့တော်မှာရလူရပေါင်းများစွာထိတက်ပြီးဆန္ဒပြနေတာကိုတူရကီရဲတွေကမိသက်ပိုက်တွေမြေယိုပုံးတွေတုံးပြီးဖြိုခွဲခဲ့ပါတယ်။မအောင်မြင်တဲ့အာဏာသိမ်းမှုနောက်ပိုင်းတူရကီအစိုးရကအခုထိဖမ်းဆီးမှုတွေဆက်ပြီးလုပ်နေတာဖြစ်ပါတယ်။တူရကီအာဏာပိုင်တွေကဒီအတိုက်ခံသတင်းစာတစ်စောင်ဖြစ်တဲ့ Cem Hürriyet ကသတင်းတောက်နဲ့အမှုဆောင်အရာရှိ၉ဦးကိုဖမ်းဆီးဖို့အမိန့်ပေးခဲ့ပြီးနိုင်ပိုင်းတွင်မှာပဲအခုလိုဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ဒီသတင်းစာတိုက်ဟာတူရကီကဇူလိုင်လမအောင်မြင်တဲ့အာဏာသိမ်းမှုမှာနောက်ွယ်ကနေကြိုးကင်သူတွေကိုပံ့ပိုးမှုပေးခဲ့တယ်လို့အစိုးရရှိနေတွေကဆက်ဆွဲပါတယ်။ဒါအပြင်တူရကီအရှေ့တောင်ပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရဒေသရဖို့အတွက်တူရကီအစိုးရကိုတိုက်ခိုက်နေတဲ့ကတ်စ်လက်နက်ကိုင်တွေနဲ့ဆက်နွယ်မှုရှိတယ်လို့လည်းဆက်ဆွဲခဲ့တာပါ။ဒီသတင်းစာဟာဇူလိုင်လ15ရက်အာဏာသိမ်းမှုစူးစမ်းမှုပေါ်ပေါက်ပြီးကတည်းကကျောင်းဆရာတွေသတင်းသမားတွေရဲတွေနဲ့တရားသူကြီးတွေအပါအဝင်လူပေါင်း3000ကျော်ကိုဖမ်းဆီးခဲ့တဲ့ကြီးမားတဲ့ချိန်မုံမှုတွေလုပ်ခဲ့တဲ့တူရကီသမ္မတရီဆက်တဲယပ်အာဒဂွန်ကိုအခုချိန်ထိဝေဖန်မှုတွေရေးသားနေတဲ့အတိုက်ခံသတင်းစာအနည်းငယ်တွေကတစောင်ဖြစ်ပါတယ်။တောက်ကြနေမှာတူရကီရဲတွေကနိုင်ငံရေးတက်တဲ့အခြေဆုံးပါတီကြီးဖြစ်တဲ့ကတ်စ်လိုလာတဲ့ပြည်သူဒီမိုကရက်တစ်ပါတီကလွှတ်တော်အမတ်ဒရာဇင်လောက်ကိုဖမ်းဆီးခဲ့တာမို့သမ္မတအာဒဝမ်ရဲ့ချိန်မုံမှုတွေကလည်းလူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်မှာစိတ်ပူနေတဲ့တူရကီရဲ့အနောက်နိုင်ငံမဟာမိတ်တွေကြားဆွေးနွေးမှုတွေကိုတိုးလာစေတာဖြစ်ပါတယ်
။ပြင်သစ်နဲ့စပိန်နှစ်နိုင်ငံလုံခြုံရေးတပ်တွေပူးပေါင်းဆက်စပ်ရေးအတွင်းပြင်သစ်အနောက်တောင်ပိုင်းမှာဘတ်စ်ခွဲထွက်ရေးလက်နက်ကိုင်အုပ်စုဖြစ်တဲ့ ETA ရဲ့ခေါင်းဆောင်တဦးကိုဖမ်းဆီးရမိခဲ့ကြောင်းစပိန်အာဏာပိုင်တွေကပြောပါတယ်။စနေနေ့ကပြင်သစ်နဲ့စပိန်နယ်စပ်ကမ္ဘာလှည့်ခီးသွားတွေအလားများတဲ့ Pyrenees ဒေသကပြင်သစ်ရွာတရမှာ Mikel Iratorza ကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။အသက်42နှစ်အရွယ် Mikel Iratorza ဟာကြီးမားတဲ့အကြမ်းဖက်အုပ်စုအဖြစ်ရှိနေစေဖြစ်တဲ့ EDA ရဲ့အစစ်မြင့်ဆုံးခေါင်းဆောင်တဦးဖြစ်တယ်လို့စပိန်ပြည်ထောင်စုဝန်ကြီးကပြောပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကပြင်သစ်နိုင်ငံမှာသူ့ရဲ့အရင် EDA ခေါင်းဆောင်နှစ်ဦးဖမ်းဆီးခံရပြီးတဲ့နောက် Iratorza ဟာခွဲထွက်ရေးအဖွဲ့ကိုဆက်ပြီးဥဆောင်ခဲ့သူဖြစ်သတင်းထွက်ပေါ်ခဲ့တာပါ။သူ့ကိုဝင်ရောက်ဖမ်းဆီးခြင်းအိမ်မှာရှိနေတဲ့ဇုံတွဲတွေကိုလည်းဖမ်းဆီးထားပြီးနောက်ဆက်တွဲဖမ်းဆီးမှုတွေရှိလိမ့်မယ်လို့မျှော်လင့်ရကြောင်းအာဏာပိုင်တွေကပြောပါရတယ်။1969ခုနှစ်တဝိုင်းနောက်ပိုင်းကာလမှာလူပေါင်း800ကျော်ထက်မနည်းသေဆုံးခဲ့တဲ့တိုက်ခိုက်မှုမှာ EDA အကြမ်းဖက်အဖွဲ့မှတာဝန်ရှိတယ်လို့စွပ်စွဲခံထားရပါတယ်။အဲ့ဒီအချိန်တုန်းကစပိန်နိုင်ငံမြောက်ပိုင်းနဲ့ပြင်သစ်အနောက်တောင်ပိုင်းမှာရှိနေတဲ့ဒေသကိုပိုင်းဖြတ်ပြီးသူတို့ပိုင်လွတ်လပ်တဲ့နေမျိုးဖြစ်ဖို့ EDA အကြမ်းဖက်အဖွဲ့ကတွန်းအားပေးတောင်းဆိုခဲ့တာဖြစ်ပါတယ်ရှင
်။ UAE ဘရီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။ VOA American တင်ကမနေ့ကင်းတဲ့နေ့ကိုဆက်လက်ကြေညာနေပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်လမ်းမရေပေါ်မှာထောင်တောင်းချီတဲ့လူလူဟာသမရပတ်ကွန်ခဲနှုတ်ထွက်ပေးဖို့အတွက်တောင်းဆိုဆန္ဒပြနေကြပါတယ်။သမရဟာသူ့ရဲ့အကားလာကြာရှည်စွာယုံကြည်ရသူဖြစ်တဲ့အကြံပေးရရှိဟောင်းချွန်ဆန်ဆဲနဲ့ဆက်နွယ်ပြီးအကျင့်ပြတ်ချစားမှုရှိတယ်ဆိုတဲ့သတင်းတွေကြောင့်အခုလိုတောင်းဆိုရကြတာပါ။တောင်ကိုရီးယားသတင်းတွေမှာတော့ဆိုးမျိုးကလူလူဆန္ဒပြပွဲဟာနှစ်ပေါင်းများစွာကြုံခဲ့ရတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေထဲမှာအကြီးမားဆုံးဖြစ်ကြောင်းရေးသားပါတယ်။ဆန္ဒပြသူ9000လောက်ရှိမယ်လို့ရဲတွေကခန့်မှန်းပေမဲ့ခန့်မှန်းတာတဲ့အဆများစွာများတယ်လို့ဆန္ဒပြမှုလုပ်တဲ့အဖွဲ့အစည်းတွေကပြောပါတယ်။သူတို့ဟာသမရကိုတစ်စပောက်ဖြစ်နေဆွဆွဲတဲ့စာတမ်းတွေဆိုင်းပုတ်တွေကန်ဆောင်ပြီးတော့ဗဟိုရင်းပြင်မှာနိုင်ကြောစာစုဝေးဆန္ဒပြတာဖြစ်ပါတယ်။ညတကံဝံလောက်မှာစပြီးလူစုကွဲခဲ့ပါတယ်ဆန္ဒပြတဲ့နေရာနဲ့တမိုင်းကြောကြောအကွာမှာရှိတဲ့တမရဆိုင်နဲ့တမရယုံတွေစီလူအုပ်ကြီးရောက်မသွားစေဖို့ကာကွယ်တဲ့အနေနဲ့လုံခြုံရေးရဲ2000လောက်ကိုအသင့်အနေထားမှာချထားတာဖြစ်ပါတယ်
ရင်းနှံထုတ်လွှင့်မှုဆိုင်ရာအမေရိကန်ဒေါ်လာ 1.45 ဘီလီယံနီးပါးတန်ဖိုးရှိတဲ့သဘောတူညီချက်အတွက်ဗင်နီဇွဲလားအိန္ဒိယနဲ့ဒေတာရင်းကုမ္ပဏီတစ်ခုတို့တောက်ကြနေကစာချုပ်ချုပ်ဆိုခဲ့ပါတယ်။ဗင်နီဇွဲလားအစိုးရပိုင်ကုမ္ပဏီဖြစ်တဲ့ PDVSA အိန္ဒိယအစိုးရပိုင်ရင်းနှံနဲ့သဘာဝဓာတ်ငွေကော်ပိုရေးရှင်းနဲ့ Delta Venezuela ကုမ္ပဏီရင်းနှံကုမ္ပဏီတို့ပူးပေါင်းပြီးရင်းနှံထုတ်လွှင့်မှုတိုးမြှင့်ဖို့သဘောတူညီခဲ့ကြတာပါရှင်။
တရုတ်နိုင်ငံဟာချုံမီးသွေးသုံးဆက်မှုကိုထိန်းထားပြီးသဘာဝကရတဲ့ပြည်မြင်းဆွမ်းရည်တွေတုံးပြန်သုံးဆက်ဖို့လှုပ်ဆောင်နေချိန်မှာပဲဖန်လောင်းတန်းွယ်ထုတ်လွှင့်မှုကိုလာမယ့်နှစ်တွေအတွင်းရှော့ချမယ့်အစီအစဉ်ကိုကြေညာလိုက်ပါတယ
်။ဒေါက်ခင်မျိုးသက်နဲ့မဲအင်ဂျင်နိုင်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုသတင်းဆောင်မတွေကိုဆက်ပါမယ်ရှင်။အရင်ဆုံးတော့အမေရိကန်ရွေးကောက်ပွဲအကြောင်းကြည့်အောင်ပါ။အတွေးခေါ်ပိုင်းအရာနှစ်ချမ်းကွဲနေတဲ့အမေရိကန်မဲဆန္ဒရှင်တွေဟာလာမယ့်အင်္ဂါနေ့မှာသမ္မတရွေးကောက်ပွဲအတွက်မဲပေးကြတော့မှာဖြစ်ပါတယ်။တနည်းအားဖြင့်ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့ရီပက်ဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်တို့နှစ်ဦးကြားအယူအဆနှစ်ချမ်းကွဲမှုဟာအမေရိကန်နိုင်ငံအတွင်းဆယ်စုနှစ်ပေါင်းများစွာတည်ရှိလာနေတဲ့မတူညီမှုတွေရဲ့သင်္ကေတလည်းဖြစ်ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာဘယ်သူကပဲသမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရသည်ဖြစ်စေအဲ့ဒီလိုကွဲပြားနေမှုတွေဟာပျောက်ကွယ်သွားမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကသတိပေးပြောဆိုနေကြတာပါ။ဒီအကြောင်း VOA သတင်းတော်ဂျင်မတ်လုံးဝါရှင်တန်ကနေပေးပို့ထားတဲ့သတင်းလွှာကိုကိုစောဝင်းလိုင်ကဆက်ပြီးတော့ပြောပြပေးပါရှင်။
သမ္မတလောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာရွေးကောက်ပွဲနေ့မရောက်ခင်နောက်ဆုံးကြံနေတဲ့အချိန်ဒီမှာသူတို့ကိုအမာခံထောက်ခံကြသူတွေအနေနဲ့ရွေးကောက်ပွဲနေ့မှာမဲပေးပြအောင်ပေးကြဖို့အတွက်မဲဆွဲစည်းရုံးနေကြပါတယ်။ Trump ကတော့ Swing State လို့ခေါ်တဲ့ဘသူ့ကိုမဲပေးမယ်ဆိုတာအတိအကျမဆုံးဖြတ်ရသေးတဲ့ Florida ပြည်နယ်မှာမဲဆွဲစည်းရုံးနေပါတယ
်။ We're on the cusp of an incredible historic change.That transfers power from a failed political
system. ကျွန်တော်ရဲ့မိသားစုတွေလူအသိုင်းအဝိုင်းတွေနိုင်ငံသားတွေဖြစ်ကြတဲ့ခင်ဗျားတို့လက်ထဲကိုအောင်မြင်မှုမရှိတဲ့နိုင်ငံရဲ့အသိုင်းအဝိုင်းလက်ထဲကနေတိုင်းပြည်အာဏာကိုပြောင်းလဲနိုင်ဖို့ကျွန်တော်အနေနဲ့လက်တကမ်းပဲလိုပါတော့တယ်
။ Clinton ကတော့အစဉ်လာအဖြစ် Republican Party ကိုသာမဲပေးလို့ရှိတဲ့ Arizona ပြည်နယ်မှာမဲဆွဲစည်းရုံးနေပါတယ
်။ And when your kids and grandkids ask what you did in 2016 when everything was on the line
ရှင်တို့ရဲ့သားသမီးတွေမြေတွေကနေအင်မတန်အရေးကြီးပြီးအကောင်းတဲ့အစိုးအတွက်ဆုံးဖြတ်ရရမယ့်2016ခုနှစ်တုန်းကဘာလုပ်ခဲ့တယ်လို့မေးလာတဲ့အခါငါတို့ကတော့ပုံမကောင်းမှုနဲ့ပုံမအင်အားတောင့်တင်းနဲ့ပုံမပြီးညီညွတ်မျှတမှုရှိတဲ့အမေရိကန်နိုင်ငံကြီးအတွက်မဲပေးခဲ့ကြတယ်ဟေးလို့ပြောကြစေလိုပါတယ
်။တမရလောင်းနှစ်ဦးစလုံးကတော့သူတို့ကိုအခိုင်အမာထောက်ခံသူတွေကိုပြစ်မှတ်ထားမဲဆွဲစည်းရုံးနေကြပြီးကလင်တန်ကတော့တမရဘာရာကိုဘာမကိုနှစ်ချိန်တိုင်းတိုင်းတမရအဖြစ်ရွေးကောက်တင်မြှောက်ခဲ့တဲ့ညွန်မောင်းအဖွဲ့ပြန်အားကောင်းလာပြီးထောက်ခံမှုတွေရလာဖို့မျှော်လင့်နေကြောင်း Republican နိုင်ငံရေးဗျူဟာမှူးဂျွန်ဖီဟာရီကပြောပါတယ
် It's a liberal progressive party of coalitions ethnic coalitions
သူပြောထားတာကတော့အဲ့ဒီအုပ်စုဟာအလဲအလှက်ဝါဒီတိုးတက်တဲ့အတွေးခေါ်ရှိပြီးမတူညီတဲ့လူမျိုးပေါင်းများစွာနဲ့ဖွဲ့စည်းထားတဲ့ညွန်မောင်းအဖွဲ့ဖြစ်တဲ့အကြောင်းRepublican Party ဘက်ကတော့မတူညီတဲ့ရှေးဟိုးဆွဲဝါဒတွေကိုယုံကြည်တဲ့လူပြူမဲဆန္ဒရှင်တွေနဲ့ဖွဲ့စည်းထားတာဖြစ်ကြောင်းပြောထားတာပါ။ပါတီတစ်ခုအတွေးခေါ်အယူဆတစ်ခုကိုအခိုင်အမာယုံကြည်ထောက်ခံထားပြီးဖြစ်တဲ့မဲဆန္ဒရှင်တွေကိုယ့်ဘက်ကိုပါလာအောင်ကိုယ့်ကိုမဲပေးအောင်စည်းရုံးရတဲ့အတွက်ခက်ခဲမှုတွေရှိကြောင်းရွက်ောက်ပွဲဆိုင်ရာကြွန့်ကျင်သူ Jennifer Lawless ကပြောပါတယ်
We have gotten past the point now where people who are partisans and who identify as
နိုင်ငံရေးအယူအဆကြောင့်ပဲဖြစ်ဖြစ်ကိုယ်စလဲလောင်းရဲ့ကြားမှာဆိုတဲ့လိန်ကွဲပြားမှုကြောင့်ပဲဖြစ်ဖြစ်ဒါမှမဟုတ်လဲကိုမကြိုက်နှစ်တက်တဲ့အကြောင်းအရာတစ်ခုခုကြောင့်ပဲဖြစ်ဖြစ်တစ်ဖက်ဖက်ကိုကူးပြောင်းပြီးမဲပေးမယ်ဆိုတဲ့အချိန်ကာလကိုကျော်လွန်ခဲ့ပြီဖြစ်ပါတယ
်အင်္ဂါနေ့မှာဘလို့အဖြစ်မျိုးပဲထွက်လာလားတစ်ဖက်ကိုအခိုင်အမာယုံကြည်ပြီးသူတွေရဲ့အနေအထားကတော့ပြောင်းလဲသွားမှာမဟုတ်ဘူးလို့သမိုင်းပညာရှင်အလန်လစ်မန်ကပြောပါတယ်
I think no matter which candidate wins, the political polarization is only going to get worse.
Donald Trump. ဘယ်မှာလဲဘယ်အနိုင်ရရနိုင်ငံရေးအယူဆကွဲပြားမှုတွေဟာအဓိကပိုဆိုးလာဖို့ပဲစီရဲလို့ကျွန်တော်ထင်ပါတယ်။ Donald Trump ကအမေရိကန်တော်တော်များများကိုနှိမ်ချပြောဆိုတာတွေလုပ်ခဲ့တဲ့အပြင်သူသာအနိုင်ရရင်ပြိုင်ဘက်ကိုယ်စားလှယ်လောင်းကိုထောင်ချပစ်မယ်ဆိုတဲ့အထီးပါပြောခဲ့မှုတွေတော့ Clinton ကိုထောက်ခံသူတွေက Donald Trump သမ္မတဖြစ်တာကိုတည်ဝင်လက်ခံကြမှာမဟုတ်ပါဘူး။
Clinton အနိုင်ရရင်လဲ Trump ကိုထောက်ခံသူတွေကရန်လောက်ကြမှာပဲလို့ Republican နိုင်ငံရေးဗျူဟာမှူး Scott Faulkner ကပြောပါတယ
် She is totally disingenuous again where I want the most singly
ဒါပေမဲ့အရေးကြီးဆုံးမေးခွန်းကတော့ဘသူပဲရွေးကောက်ပွဲမှာအနိုင်ရရရွေးကောက်ပွဲပြီးသွားတဲ့နောက်မှာအဲ့ဒီသူကတိုင်းပြည်စည်းလုံးညီညွတ်မှုရှိအောင်လှုပ်ဆောင်ပေးနိုင်ပါမလားဆိုတဲ့မေးခွန်းပဲဖြစ်တယ်လို့သမိုင်းပညာရှင် Lee Edwards ကပြောပါတယ
် They're going to have to work at bridging those gaps and bringing people together it's going to be incumbent upon them because after
သူပြောတော့ကတော့သူတို့အနေနဲ့နိုင်ငံရေးအယူအဆကွဲပြားမှုတွေပပျောက်သွားအောင်နဲ့ပြည်သူပြည်သားတွေညီညွတ်မှုရှိအောင်လှုပ်ဆောင်ပေးရမှာဖြစ်တဲ့အကြောင်းဘာဖြစ်လို့လဲဆိုတော့ရွေးကောက်တင်မြှောက်ခံလိုက်ရတဲ့သူဟာအားလုံးရဲ့တမရဖြစ်တဲ့အတွက်အဲ့ဒီလိုစည်းလုံးညီညွတ်အောင်လှုပ်ပေးဖို့အဲ့ဒီတမရမှာတာဝန်ရှိကြောင်းပြောတော့တာဖြစ်ပါတယ်တိုင်းပြည်အတွင်းဆယ်စုနှစ်ပေါင်းများစွာတည်တာတဲ့မတူကွဲပြားမှုတွေတည်ရှိလာကြတာကြောင့်ကလင်တန်ပဲဖြစ်ဖြစ်ထရမ့်ပဲဖြစ်ဖြစ်ရွေးကောက်ပွဲမှာအနိုင်ရတဲ့သူအတွက်အကြီးမားဆုံးနိုင်ငံရေးအရာစင်ခေါ်မှုဟာတိုင်းသူပြည်သားတွေစည်းလုံးညီညွတ်မှုရှိအောင်လှုပ်ဆောင်ပေးရပဲဖြစ်ပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါမယ်ရှင်အရင်ဆုံးတော့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါဒီအစီအစဉ်မှာနေရာတိုင်းလိုလိုမှာတွေ့မြင်နေရတဲ့ကလေးအလုပ်သမားတွေကိုပညာသင်ကြားပေးနိုင်အောင်ကြိုးပမ်းပုံကြောင်းဦးအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင
်ကလေးအလုပ်သားပျောက်ရေးဟာကောင်းကွန်တဲ့ရွယ်ချက်ဖြစ်ပြီးမယ်လက်တွေ့အကောင်အထည်ဖို့ခက်ခဲနေပါတယ်မိသားစုစည်းရဲလို့အလုပ်လုပ်တာကိုဖွံ့ဖြိုးစားနိုင်ငံတွေမှာလက်ခံထားရပါလေလက်တွေ့လုပ်နိုင်တာကတော့ရှိနေတဲ့ကလေးအလုပ်သမားကိုကာကွယ်စောင့်ရှောက်ပြီးသူတို့ဘဝပုံမကောင်းမွန်လာအောင်ကြိုးပမ်းဖို့ပဲဖြစ်ပါလေဒီကိစ္စကို ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့နဲ့ပြည်တွင်းအလုပ်သမားအဖွဲ့တွေကဆောင်ရွက်နေတာတွေ့ရပါလေအစိုးရစည်းရဲအရာကလေးလုပ်သားစတန်းခွဲလောက်ရှိတဲ့အထက်မှာလက်ဖက်ရည်ဆိုင်ကကလေးတွေကိုလူတိများပါလေလပိတ်ကတဲ့ငါကလေးလူသားတွေအတွက်ဖွင့်ထားတဲ့ Mobile Education Project ရွေးကြားပညာရေးကိုလူသိများပါတယ်။ကလေးလူသားတွေစီကိုရွေးကြားကျောင်းဘတ်စကားနဲ့သွားပြီးပညာသင်ပေးနိုင်အောင်တင်အေးဟာဒီဆိုသူလူငယ်တဦးကတည်ထွင်ထားတာဖြစ်ပါတယ်။2014ကစတာဖြစ်ပြီးကလေးတထောင်လောက်ကိုသင်ကြားပေးနိုင်တယ်လို့သိရပါတယ်။ဝန်ဆောင်လုပ်ငန်းမှလုပ်ကိုင်တဲ့ကလေးဦးရေတိတ်ချီရှိနေပါတယ်။အိမ်တွင်းအလုပ်သမားမိန်းကလေးတွေကတော့မြင်နိုင်တာမဟုတ်တဲ့အတွက်သူတို့အခြေအနေကိုသိနိုင်ဖို့ခက်ခဲပါတယ
်။အိမ်တွင်းလူ့သမားဘဝကိုရောက်နေတဲ့ကလေးဦးရေကိုကြီးညာတာမျိုးမရှိသေးပါဘူး။အိမ်တွင်းလူ့သမားဘဝမှာကလေးကနေလူကြီးဖြစ်လာသူတွေအများကြီးရှိပါတယ်။မိန်းကလေးတွေကိုအိမ်တွင်းလူ့သမားအဖြစ်အသုံးပြုတဲ့ဓလေ့ကိုမြမပြည်မှာလက်ခံထားတာကြားပါပြီ။ကလေးလုခ္ခကိုကလေးရံမိဘသို့မဟုတ်အုပ်ထိန်းသူကလက်ခံရယူတဲ့စနစ်ဖြစ်ပါတယ်။အရွယ်ရောက်လာသူကတော့နိုင်ငံခြားမှာအိမ်တွင်းလူ့သမားအဖြစ်အတမိုးဝမ်းကြောင်းပြုပါတယ်ထိုင်းမလေးရှားစင်ကာပူနဲ့ဟောင်ကောင်မှာရောက်နေတဲ့မြန်မာပြည်သားအိမ်တွင်းအလုပ်သမားကိုအကာအကွယ်ပေးနိုင်အောင်အစိုးရကစီစဉ်နေကြောင်းသိရပါတယ်ထိုင်းနိုင်ငံမှာမြန်မာအိမ်တွင်းအလုပ်သမား3000ရှိပြီးစင်ကာပူမှာ4000ကျော်ရှိပါတယ်ဒီအထက်မှာနှိမ့်ဆက်ညှဉ်းပန်းခံရသူတွေရှိပါတယ
် ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ကတော့ပြည်တွင်းကလေးအလုပ်သမားတွေကိုလက်လမ်းမီတလောက်လေ့လာနေပုံရပါတယ်လိုင်းတာယာဆက်မှုဇုံကကလေးအလုပ်သမားအကြောင်း Rapid Assessment of Child Labor in Lintaya Industrial Zone ဆိုတဲ့စာတမ်းကိုမနစ်ကထုတ်ဝေထားပါတယ်။ကလေးတွေကိုတိုက်ရိုက်မေးမြန်းတဲ့အပြင်မိဘဆရာဆရာမနဲ့အလုပ်ရှင်ကိုလည်းမေးမြန်းတယ်လို့ဆိုပါတယ်။လိုင်းတာယာကလေးအလုပ်သမားတဝက်လောက်ဟာ73နှစ်အောက်တွေဖြစ်ကြပြီးရှင်းနေသားအရွယ်အထိပါဝင်တယ်လို့ဆိုပါတယ်။ကလေးကိုတနေ့၄နာရီသာခိုင်းရမယ်လို့ဥပဒေကတတ်မှတ်ထားပြီးမဲ့တနေ့၈နာရီလုပ်နေကြပါတယ်။အတက်ငယ်လို့တောက်တူမေရအလုပ်ကိုလုပ်တဲ့ကလေးဟာပုံမှန်အလုပ်ကိုလုပ်တဲ့ကလေးလောက်လုခမရဘူးလို့ဆိုပါတယ
်။စားသုံးကုန်နဲ့အထက်ကျုပ်ဆက်ရုံအချို့မှာ73နှစ်အောင်ကလေးတွေကိုတွေ့ရတယ်လို့ဆိုပါတယ်။ကလေးလို့တမပေါ်ပေါက်လာအောင်ဖန်တီးတဲ့အကြောင်းရင်းတွေထဲမှာမိဘဆင်းရဲမှုနဲ့အလုပ်ရှင်ကလက်ခံလိုမှုဟာအဓိကအကြောင်းရင်းလို့ဆိုပါတယ်။မိဘတို့ရဲ့မေတ္တာရက်ခံမှုကြောင့်ကူညီတဲ့အနေနဲ့ကလေးအလုပ်သမားကိုလက်ခံရတာလို့အလုပ်ရှင်ဘက်ကဆိုပါတယ်။ဒါပေမဲ့ကလေးအလုပ်သမားဟာလူကြီးထက်ပိုပြီးကျိုးနွန်တဲ့အတွက်ပိုပြီးခိုင်းကောင်းတယ်လို့အလုပ်ရှင်ဘက်ကမြင်ပါတယ်။ဆက်ရုံအလုပ်ရုံမှာကျွမ်းကျင်မှုကိုလိုက်ပြီးလှုပ်ခါရတာမို့ကလေးအလုပ်သားတွေအလုပ်လုပ်ရင်းအတတ်ပညာသင်ယူရမယ်လို့အလုပ်ရှင်ကရောကလေးအလုပ်သားကရောယူဆကြပါတယ်။အလုပ်လုပ်ရင်းအတမိုးဝမ်းကြောင်းပညာသင်ယူသင့်တာကိုသဘောပေါက်ဖို့လိုပါတယ်။
လိုင်းတာရဆက်မှုဆောင်ကကလေးလုတာ85ရာခိုင်နှုန်းဟာမိသားစုကိုကူညီတဲ့အနေနဲ့အလုပ်လုပ်နေကြတာလို့ဆိုပါတယ်။ဆရာဆရာမရက်ွက်လူကြီးဖခင်လူကြီးစတဲ့ပုံကိုယ်တွေကလည်းမိဘကိုကူညီမှုကလေးမှာတာဝန်ရှိတယ်လို့မြင်ကြပါတယ်။ဒါကြောင့်လုပ်ငန်းဝင်မှာကလေးပညာသင်နိုင်ဖို့အတွက်အလုပ်ရှင်ကရောမိဘကရောသဘောတူဖို့လိုတယ်လို့ ILO အဖွဲ့ကဆိုပါတယ်။လုပ်ငန်းကျွမ်းကျင်အောင်တင်ဒန်းပေးတာကိုအကောင်းဆုံးနည်းလမ်းအဖြစ်ဖော်ပြပါတယ်။ကလေးလုပ်သားကိုတင်ဒန်းတင်နိုင်အောင်အလုပ်မပြင်းပန်းမှုနဲ့လေ့လာခြင်းရဖို့လိုပါတယ်။တင်ဒန်းတင်နိုင်အောင်စီစဉ်ပေးလို့ဝင်ငွေရော့သွားတာကိုလည်းကလေးမိဘဘက်ကလက်ခံဖို့လိုပါတယ်။ဒါကြောင့်ကလေးလုပ်သားအလုပ်ခွင့်တင်ဒန်းအောင်မြင်ရေးဟာအလုပ်ရှင်နဲ့မိဘတွေအပေါ်မှာမူတည်နေပါတယ်။လိုင်းသားရမှာအလုပ်သမားတွေလောက်ခကောင်းကောင်းမရတဲ့ပြဿနာရှိပါတယ်။မိခင်ဖခင်တွေအလုပ်လုပ်နိုင်ရင်ကလေးလုပ်သားရော့နေသွားနိုင်တာကိုလည်း ILO ကညွှန်ပြထားပါတယ်။ကလေးအလုပ်မလုပ်ရလို့ဥပဒေကဆိုပေမဲ့လူမျိုးရေးအရာကလေးလုပ်သားကိုလက်ခံကြပါတယ်။လိုင်းသားရကလေးလုပ်သားပြဿနာဖြေရှင်းနိုင်ဖို့အတွက်ဆက်ပြီးသုတေသနလုပ်ဖို့လိုအပ်တယ်လို့ ILO အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။
ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ထားတဲ့မြမရေသုံးသက်ချက်စီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းစီစဉ်ကြရင်တော့ကုံစင်းနှုံကြီးမြင့်မှုပြဿနာဘလို့ဖြစ်ရှင်းနိုင်မလဲဆိုတဲ့ပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ပါတီစုံနိုင်ငံရေးစနစ်ကျင့်သုံးကြတဲ့တိုင်းပြည်များမှာပါတီတွေရဲ့သဘောထားအမြင်အမျိုးမျိုးကွဲပြားခြားနာတာကို
liberal
နဲ့
conservative
လေဝဲရင်းနဲ့လက်ရရင်းအဖြစ်အမျိုးမျိုးကင်မွန်းတာပြောဆိုလေ့ရှိကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းအခြေအနေဟာတခြားတိုင်းပြည်များနီးတူပါပဲ။ liberal နဲ့ conservative left နဲ့ right လေဝဲဝါဒီနဲ့လက်ရဝါဒီဆိုတဲ့ဝေါ်ဟာရတွေဟာတရင်စာနယ်ဇင်းနဲ့ရုပ်မြင်သံကြားလောကမှာနိုင်ငံရေးသမားတွေကိုခန့်နှိပ်ထားတဲ့တစ်စိတ်တွေပဲဖြစ်ပါတယ်။ liberal ဆိုတာကတော့သဘောထားအမြင်ပွင့်လင်းသူနိုင်ငံရေးစီးပွားရေးနဲ့လူမှုရေးမှာအပြောင်းအလဲကိုလိုလားသူလို့ဆိုနိုင်ပါတယ်။တနည်းဆိုသူဟာလေဝဲဝါဒီပေါ့ရှင်။တစ်ဖက်မှာတော့လက်ရရင်းသူဖြစ်တဲ့ conservative ဟာရှေးယိုဆန်းပြီးအခြေအနေကိုဗိုလ်နေမြဲကြားနေမြဲထားရှိလိုတဲ့အဓိကအပြောင်းအလဲတွေကိုမလိုလားကြသူတွေကိုဆိုလိုနိုင်ပါတယ်။တကယ်ဆိုလီဘရယ်နဲ့ကွန်ဆာဗေးတစ်ဆိုတဲ့ဝေါ်ဟာရတွေဟာအိန္ဒိယတဲ့အတုံးတုံးတွေပါဒါပေမဲ့လို့နိုင်ငံရေးမဲဆွဲလှုပ်ရှားရမှာကိုယ်စီလောင်းလို့အနေနဲ့အပြန်အလှန်ပုတ်ခပြောဆိုကြတဲ့ဒီအတုံးတုံးတွေဟာပြစ်တင်ဝေဖန်တဲ့သဘောမျိုးဆောင်လာတာဖြစ်ပါတယ်လွတ်တော်ကိုယ်စီနေရာအတွက်ဝင်ရောက်ရှင်းပြန်ကြသူဦးကောက်ချက်ချပြောကြတဲ့ဇကားတွေနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My opponent is just another liberal.Like the rest of that left-wing crowd. All he offers is higher taxes, more spending, and more waste of our money by the government in Washington.
Chinoy and Shimjai Beka, the boy Tamye, Punindu Duba, Lewewadi Osu Dega, Ludwe Daimebo, Tukanan Taragaro, Okongwe Dokao Me, Webo Dome, Washington Shi Suyaga.ပြည်သူတွေရဲ့ငွေကိုပိုဖြုံးမယ်တုံးပြစ်မယ်ဆိုတဲ့သဘောရှိတယ်လို့အတိအပယ်ရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ My opponent is just another liberal like the rest of that left-wing crowd. All he offers is higher taxes, more spending and more waste of our money by the government in Washington.
တဖက်မှာတော့သူရဲ့ရှင်ပြိုင်ဘက်ကရောဘယ်လိုပြန်ပြီးခြေပါသလဲ
And my opponentis one of those right-wing conservatives. You elect him, and he'll work for the fat cats and big business, not the middle class or ordinary working people.
ကျွန်တော်တို့ရဲ့ရှင်ပြိုင်ဘက်ကရှီယိုဇွဲလက်ရရင်တူပါပဲ။သူ့ကိုယ်သာရွေးကောက်တင်မြှောက်ကြမယ်ဆိုရင်သူကတထည်တွေစီးပွားရေးလုပ်ငန်းရှင်တွေအကျိုးကိုပဲဆောက်မှာ။အလေလက်တန်းစားသမားအလုသမားလူတန်းစားကိုကိုစားပြုမှာမဟုတ်ဘူးလို့ကြေပယ်ရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ And my opponent is one of those right-wing conservatives. You elect him and he'll work for the fat cats and big business, not the middle class or ordinary working people.
ဆောစောကပြီးခဲ့တဲ့ဥပမာနှမျိုးမှာလက်ဝဲဝါဒီနဲ့လက်ရဝါဒီဆိုတဲ့အသုံးနှုန်းတစ်ခုကိုညှပ်သုံးလိုက်တာသတိထားမိကြပါလိမ့်မယ်။ဒီအသုံးနှမျိုးဟာ liberal နဲ့ conservative ဆိုတဲ့အသုံးတွေထက်ခံစားချက်ပိုပြင်းတယ်လို့ယူဆနိုင်ပါတယ်။ဒါကြောင့်လဲတဦးနဲ့တဦးထိုးနဲ့ပြောဆိုကြရမှာထည့်ပြီးသုံးကြလိရှိတာဖြစ်ပါတယ်။တကယ်တော့လဲသူတို့ရှင်ပြိုင်ဘက်နှစ်ဦးစလုံးကလက်ရရင်လက်ဝဲရင်ဆိုပြီးထည့်သုံးကြပေမဲ့ liberal နဲ့ conservative ကြားline ဆွဲရတာမရှိရင
် moderate
ဆိုတဲ့အသုံးကိုသုံးလို့ရပါတယ်။ရှေယိုလည်းမကြလွန်ခေရှိပြည်လည်းမဆန်လွန်းတဲ့အမြင်မျိုးကိုဆွဲကင်ထားသူပေါ့။အပြောင်းလဲတော့လူချင်းပေမဲ့တိတ်မြင်းများမလူချင်းသလိုများများလည်းမလူချင်းတဲ့သဘောပါ။အလေလက်လိုင်းလိုက်တဲ့သူတွေကိုရည်ညွှန်းတဲ့နောက်ထပ်အသုံးတစ်မျိုးကတော့
middle of the road
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက MIDDLE middle အလေROAD road ကလမ်းဆိုတော့လမ်းအလေပေါ့ရှင်ဒါပေမဲ့လို့လေအလေလမ်းဆိုတဲ့နေရာဟာလေအမြဲတမ်းတော့အန်ဒီရဲကင်းတယ်လို့တော့မဆိုနိုင်ပါဘူးအထူးသဖြင့်အစွန်းရောက် radical တူကကိုတွားနေတဲ့လမ်းအတိုင်းတလက်စမောင်းလာမယ်ဆိုလို့ရှိရင်ကိုယ့်ကိုထိနိုင်တဲ့သဘောရှိပါတယ် radical ဆိုတဲ့အသုံးကိုတော့သတိထားသုံးရမှာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာတော့ဒီလိုလူမျိုးကိုလက်ရရင်အစွန်းရောက်တွေးအပြောင်းလဲကိုချက်ချင်းနဲ့ခက်ကြမ်းကြမ်းခက်ရမ်းရမ်းပေါ်ဆောင်လိုကြသူတွေလို့တိတ်ပဲဆောင်ပါလေဒီအသုံးကိုလက်ရဆွံ့ရောက်သူတွေကိုလည်းရည်ညွှန်းသုံးလာကြပါပြီခုခေတ်မှာတော့လူမှုရေးနိုင်ငံရေးစီးပွားရေးကိုအရင်ကရှင်းရင်းစွဲတိုင်းပြန်ဖြစ်ချင်တဲ့ဆန္ဒရှိကြသူတွေကိုလည်းရည်ညွှန်းပြောလာကြပါပြီ radical ဆိုတဲ့အသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် my opponent and his radical friendsplan to put the same government controls over private business that they used to have in the Soviet Union before communism fell apart.
ကျွန်တော်ရှင်ပြိုင်ပင်းနဲ့သူ့ရဲ့အစွန်းရောက်မိတ်ဆွေတွေကကွန်မြူနစ်စနစ်ကြီးမပြိုလဲမီကဆိုဗီယက်ယူနီယံမှာရှိခဲ့တဲ့စနစ်ဖြစ်တဲ့ပုဂ္ဂလိကပိုင်းစီးပွားရေးလုပ်ငန်းတွေကိုအစိုးရကထိန်းချုပ်တဲ့စနစ်မျိုးကိုပြန်သွားကျင်ကြတယ်လို့အထိပ္ပာယ်ရပါတယ်
My opponent and his radical friends plan to put the same government controls over private business that they used to have in the Soviet Union before communism fell apart. My opponent and the right-wing radicals would turn this country back to the way it was 100 years ago.When business made big profits and working men only got paid $1 a day.
ကျွန်တော်ရှင်ပြိုင်ပင်းနဲ့လက်ရဆွံ့ရောက်သူတွေကတော့ဒီနိုင်ငံကိုလွန်ခဲ့တဲ့နှစ်တရာအခြေအနေမျိုးကိုပြန်ဆွဲသွားလို့ကြတယ်။အဲ့ဒီတုန်းကစီးပွားရေးလုပ်ငန်းတွေကအတိုးတွေများများရကြပြီးအလုပ်လုပ်တဲ့အလုပ်သမားတွေကလည်းတစ်နေ့ကိုဒေါ်လာရတဲ့ခေတ်ပေါ်လို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
My opponent and the right-wing radicals would turn this country back to the way it was 100 years ago when business made big profits and working men only got paid $1 a day.
မဲဆန္ဒရှင်တွေကတော့အခုလိုနိုင်ငံရေးကိုယ်စားချင်းချင်းတစ်ဖက်နဲ့တစ်ဖက်ပုတ်ခပြောဆိုကြရမှာဒစိတ်တာပြောဆိုကြတာတွေကိုအများအပြားတော့တန်တရားနဲ့ရှုမြင်ကြလိမ့်ရှိပါတယ်။နိုင်ငံရေးသမားအများစုကအမြင်ပွင့်လင်းတာလည်းရှိသလိုရှေ့ရကြတဲ့အမြင်တွေလည်းရှိပြီးတော့တချို့တို့ကတော့နှမျိုးရောနေတာမျိုးလေးရှိပါတယ်။ဒါကြောင့်မို့လဲနိုင်ငံရေးသမားတွေရဲ့ဘဝဟာတမန်လူတွေရဲ့ဘဝလိုပဲရှုပ်ရှုပ်ထွေးထွေးရှိပါလားလို့စဉ်းစားမိပါကြောင်းတင်ပြရင်ဒီသတင်းပါမှာ liberal နဲ့ conservative အသုံးနှုန်းတွေနဲ့ပတ်သက်လို့ရှင်းလင်းတင်ပြချက်ကိုညီကုန်းချုပ်အပ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်။VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016နိုဝင်ဘာလ6ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်စီစဉ်တွေထဲမှာတော့မြန်မာနိုင်ငံသားမိုးရစေဝါရောင်းဝယ်သူ3ယောက်ကိုထိုင်းအာဏာပိုင်တွေမနေ့ကဖမ်းဆီးလိုက်တဲ့အကြောင်းနဲ့အတူမြန်မာပြည်သူတွေရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့
အဓိကကတော့မြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေကပိုအရေးကြီးပါတယ်အရင်ပြီးခဲ့တဲ့အစိုးရလက်ထက်က
အခုလိုဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းမကြခင်မှာနားဆင်ကြရမှာပါရှင်။အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှဒီထိုင်းနိုင်ငံမှာမြန်မာမူရင်မှောင်ခိုသမားတွေဖမ်းဆီးခံရတဲ့အကြောင်းကိုကြည့်ရအောင်ပါရှင်။ထိုင်းနိုင်ငံချန်စင်ခရိုင်လယောင်ပြည်နယ်ထဲမှာဒီမူရင်စေဝါမှောင်ခိုရောင်းဝယ်တဲ့မြန်မာနိုင်ငံသား3ဦးထံကိုမနေ့စနေနေ့ကထိုင်းမူရင်နှိမ်နင်းရေးရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီဖမ်းဆီးခံရသူတွေနဲ့အတူကာလပေါက်စေးထိုင်းဘန်းငွေ3တန်းကျော်တန်ဖိုးရှိတဲ့ရာအိုက်စ်ခေါ်တဲ့ဒီမူရစ်စေဝါဂရန်3000နီးပါးကိုလည်းထိုင်းအာဏာပိုင်တွေကသိမ်းဆည်းရမိခဲ့တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အသေးစိတ်ကတော့ထိုင်းခြေဆိုင် VOA သတင်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံထဲမှာမူရစ်စေဝါကုန်ကူးနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမူရစ်စေဝါနှိမ်နင်းရေးရဲတပ်ဖွဲ့ဝင်တွေကမူရစ်စေဝါမှောက်ခိုသမားတွေအဖြစ်အသွင်ဆောင်ပြီးမူရစေဝါတွေဝယ်ယူဖို့အတွက်ဆက်သွယ်ခဲ့တာဖြစ်ပါတယ်။မူရစေဝါထဲမှာဈေးအမြင့်ဆုံးဖြစ်တဲ့ရာအိုက်လို့ခေါ်တဲ့မူရစေဝါ2989ဂရမ်ကိုဝယ်ယူဖို့အတွက်ကန့်လန့်ခဲ့တဲ့အပေါ်မှာမြန်မာနိုင်ငံသားမူရစေဝါရောင်းဝယ်သူတွေကကားတစ်စီးနဲ့လာရောက်ပို့ဆောင်တဲ့အချိန်လယ်ယောင်ပြည်နယ်ထဲမှာဖမ်းဆီးလိုက်တာပါ။ဒီလိုမြန်မာနိုင်ငံသားတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့မြန်မာတန်ရုံကိုဆက်သွယ်စုံစမ်းတဲ့အခါမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာအလုသမားရေးလှုပ်ရှားဆောင်ရွက်နေသူကူဆိုင်အေးကတော့မူရစေဝါရောင်းဝယ်မှုတွေကြောင့်ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့အခုလိုပြောပြပါဗျ
။ဒီမြန်မာနိုင်ငံသား3ယောက်ကနေပြီးတော့ဒီမူရစေဝါနဲ့ပတ်သက်လို့ရောင်းဝယ်လုပ်နေတယ်။လုပ်နေတဲ့အခါကျတော့သူတို့ရဲစခန်းဘက်ကတရင်ရတာရှိတယ်။ရှိတဲ့အခါကျတော့သူတို့ကိုစိုင်းတဆိုင်နဲ့ရှင်မရှင်းပြီးတော့ဝယ်လိုက်တာမှာ။အဲ့ဒီစားတော့ဆိုင်တဆိုင်ရဲ့နောက်မှာရှင်းလိုက်တာ
။
နောက်မှာဆိုင်ရှင်းလိုက်တဲ့အခါသူတို့လာပို့တဲ့အချိန်မှာအဲ့လိုမျိုးဟိုကလုပ်လိုက်တာမှာ။
ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား3ဦးကတော့အမျိုးသမီး2ဦးဖြစ်တဲ့နန်းစောခန်းဦးနဲ့နဲ့ပရက်စစ်ကူမဆိုတဲ့သူတွေဖြစ်ပြီးဘန်ကောက်နံပါတ်ပြားတက်ဆင်ထားတဲ့သူတို့စီးလာတဲ့ကားထဲမှာမူရစ်စေဝါတွေကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေထိုင်းနိုင်ငံချင်းရိုင်ချင်းမိုင်နဲ့တောင်ပိုင်းနာရာတီဝပြည်နယ်အထိမူရစ်စေဝါတွေဖြန့်ဖြူးရောင်းချနေတဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့မူရစ်စေဝါဂိုင်းတစ်ခုကိုစိတ်ကြွစေး9သိန်းရာအိုက်စကီလို60နဲ့ဘိန်းဖြူ9ကီလိုနဲ့အတူဖမ်းဆီးရမိခဲ့ကြောင်းထိုင်းတပ်မဟာ3ကဗိုလ်မှူးကြီးဆွန်ဆက်ကမူရစ်စေဝါနှိမ်နင်းအဖွဲ့နဲ့ပူးပေါင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပေါ်ပြသခဲ့ပူပါတယ်။ထိုင်းမြန်မာနယ်စပ်မြို့တွေမှာလည်းမူရစ်စေဝါအများအပြားဖမ်းဆီးရမိခဲ့ပြီးထိုင်းနယ်စပ်ရှမ်းပြည်နယ်တာချီလေးမြို့ဘက်မှာလည်း2016ခုနှစ်အတွင်းမှာမူရစ်တပ်ဖွဲ့စုတွေနဲ့ပူးပေါင်းတပ်ဖွဲ့ဝင်တွေကစိတ်ကြွစေးပေါင်းတန်းနဲ့ချီပြီးဖမ်းဆီးရမိခဲ့ပါတယ်ရှင်။
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့အချိန်ရောက်ပါပြီရှင်ထုတ်လုပ်သူမဆုမွန်နဲ့အတူဒေါခင်စိုးဝင်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင် VOA American တန်ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်တော်တာရှင်များရှင်အခုတလောမြန်မာပြည်မှာအထွေထွေကုန်စည်နှုန်းတွေအစမတန်တက်နေတာဟာဒီစီးပွားရေးအခြေခံမှုဖြစ်တဲ့ရောင်းလိုအားနဲ့ဝယ်လိုအားမမျှတတာကြောင့်လားနောက်ငွေကြေးဖောင်းပွားမှုကြောင့်လားဆိုရှယ်လစ်ခေတ်စကားအရဆိုရင်တော့အမျက်ကြီးစားတဲ့ဝိသမလောဘသားသမားတွေအကြောင်းများလားဆိုတဲ့အချက်တွေနဲ့အတူဒီစည်နှုန်းတွေကျဆင်းရေးအတွက်ဘယ်လိုဖြေရှင်းကြမလဲဆိုတဲ့အကြောင်းရင်းတွေကိုဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်ရှင်အဲဒီနေ့ဆွေးနွေးဖို့ကျွန်မဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကတော့တကုံမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာသက်သက်ခိုင်ပါဒေါက်တာသက်သက်ခိုင်ဟာအရင်တုန်းကမြန်မာနိုင်ငံကုန်သွယ်ရေးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွင်းမှုတယောက်လည်းဖြစ်ပါတယ်။နောက်မြို့သမီးစီဝိုင်းဆက်ဆောင်ရှင်များအသင်းကိုဦးဆောင်ခဲ့သူတူလည်းဖြစ်ပါတယ်။အဲဒေါက်တာသက်သက်ခိုင်ရှိပါလားရှင်
။ရ
ရှိပါတယ်ရှင
်ဟုတ်ကဲ့မင်္ဂလာပ
ါမင်္ဂလာပါရှင်မမ
ဟုတ်ကဲ့ပါနောက်တစ်ယောက်ကတော့မြန်မာပြည်ရဲ့စီးပွားရေးအခြေအနေတွေကိုမျက်ခြေမပြတ်လေ့လာဆန်းစစ်နေတဲ့စာရေးဆရာအောင်ချိန်ဘွားကျမတို့ကတော့ဦးလာမောင်လို့ခေါ်ပါတယ်ဦးလာမောင်နေကောင်းပါလားရှင်
ဟုတ်ကဲ့နေကောင်းပါတယ်
ဟုတ်ကဲ့ပါဆရာနောက်တစ်ယောက်ကတော့ကျမတို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကြော်ညာကိုနားထောင်ပြီးတော့ဒီကုံစည်းနှုတ်တက်ရတဲ့အကြောင်းရင်းကိုစိတ်ရှည်လက်ရှည်စာအရှည်ကြီးရင်းရှင်းပြပြီးတော့ရေးပေးထားတဲ့ဒေါခင်မျိုးစွေပါဒေါခင်မျိုးစွေကတော့တက္ကသိုလ်ကဆရာမတူဖြစ်ခဲ့ပြီးတော့ဟိုစီးပွားရေးနယ်ပယ်မှာကိုယ်တိုင်ထဲထဲဝင်ဝင်ပါရင်ဆောင်ရွက်နေသူတူဖြစ်ပါတယ်ဒေါခင်မျိုးစွေရှိပါလားရှင်
อ๋อโอเคใช่มั้ย
ค่ะโอเคมิงลาပါโอเคเออจมารู้ปฐมาอุซุงนี่เนี่ยปอนเนาะบ้าจ่องดีโลမျိုးกုံซีนท้องนี่อสมตันซีฤตက်နေရတယ်လဲဆိုတာကိုဒေါက်တာသက်သက်ခိုင်ကနေပြီးတော့เนเน่လေးပေါ့လေရှင်းပြပေးပါလားရှင
်နိုင်ငံတကာရဲ့ကမ္ဘာစီးပွားရေးအခြေအနေနဲ့လဲစိုက်มาလဲရှင်အဲကမ္ဘာกုံซีนท้องนี่ကမ္ဘာကမ္ဘာဖြစ်တန်းနဲ့လဲစိုက်နေအဲပြီးလို့ရှိရင်အဓိကတော့จมารู้ပြည်တွင်းมาပေါ့เนาะဈေးွက်ကိုအသက်ဝင်အောင်ထိထိရောက်ရောက်မလုံနိုင်သေးတာဒါလဲဆိုင်ပါတယ်ရှင်ဆိုတဲ့အခါကျတော့ကျမတို့ကများသောဖြင့် import တွေလည်းရှိနိုင်တယ် export တွေလည်းရှိနိုင်တယ်ရှိတဲ့အခါကျတော့ဒါတွေကမမျှမတဖြစ်တဲ့အပြင်မှာပြီးလို့ရှိရင်များသောဖြင့်ကျမတို့က import ပုံများပါတယ်ရှင်အဲ့လို twin ကုန်တွေပုံများတယ်အဲ twin ကုန်တွေပုံများတဲ့အချိန်မှာဟိုဒီ exchange rate တွေပေါ့လေတက်နေတဲ့အခါကျတော့ဒီကုန်စည်နှုန်းတွေလည်းတက်ပါတယ်ရှင်ဒီပြည်တွင်းစည်နှုန်းတွေပါလိုက်တက်ရပါတယ်မတက်လို့ရှိရင်သူကကိုယ်ဝယ်ရတဲ့ကုန်ပစ္စည်းကဈေးမြင့်တော့ကိုရောင်းတဲ့ကုန်ပစ္စည်းကိုလည်းလိုက်မြင့်ရပါလားရှင
်ဆိုတော
့နံပါတ်1ချက်ကတော့ဈေးကွက်ကအသက်ဝင်ဖို့ဟိုလိုနေတယ်ထိထိရောက်ရောက်ဟိုပေါ့ market efficiency ပေါ့နော် market mechanism က efficient ဖြစ်ရမယ်နံပါတ်2ကကျတော့ကျမတို့ငွေဈေးနှုန်းတည်ငြိမ်ဖို့လိုပါလားရှင်ငွေဈေးနှုန်းတည်ငြိမ်ဖို့တော့ကျမတို့ဒါကတော့ကျမတို့ဘယ်လိုထင်လဲဆိုလို့ရှိရင်ဒီစီးပွားရေးဦးဆောင်လာတာဟိုကြာလာတဲ့အခါမှာဒီအမှားတွေဖြစ်လာတဲ့ဟာတွေရဲ့အကျိုးဆက်လို့ကျမယူဆပါလားရှင်
ဟုတ်ကဲ့
ခါကြကျွန်တော်အဓိကတော့ကျွန်တော်ဟိုငွေကြေးဖောင်းပွားမှုကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်ကဟိုအားနေစမှာပေါ့နော်ဘန္နာရေးမူဝါဒတွေကျွန်တော်ဘန္နာရေးအခြေအနေတွေပေါ့နော်တီတောင်စုရဲ့နိုင်ငံမှာတုံးနေတဲ့အရာတုံးမှန်းကြီးတွေပေါ့ဆိုလို့ရှိရင်ကျွန်တော်ဝင်ငွေတွေကနည်းပြီးတော့မှထွက်ငွေတွေတုံးငွေတွေများနေတယ်တုံးငွေတွေကဘာကြောင့်များတာလဲဆိုလို့ရှိရင်ဒီရင်းနှီးမြှုပ်နှံဖို့လို့အတွက်တိုင်းပြည်ဖွံ့ဖြိုးဖို့လို့အတွက်ရင်းနှီးမြှုပ်နှံဖို့လို့အတွက်လည်းလိုတဲ့ခါကျတော့ဒါတွေကိုလည်းလျှော့လို့မရဘူးဒါပေမဲ့ဝင်ငွေကိုပို့ပြီးတော့မှကျူနိုင်လားဆိုတော့လေနိုင်ငံတော်ကဒီအခွန်အောက်တွေကောက်တာတွေအားနည်းနေတယ်။နောက်တဘာဝတင်စားတက်ရောင်းရငွေတွေလည်းဟိုဟာပေါ့နော်ဒီအတုံးချမှုတွေအားနည်းနေတဲ့အခါကျတော့ဝင်ငွေကနည်းပြီးတော့မှထွက်ငွေတွေများတယ်။ထွက်ငွေဆိုတာကျမဆိုလိုတာရင်းနှီးမြှုပ်နှံရန်လိုအပ်တာတွေပေါ့နော်။ဥမာအခြေခံအဆောက်အဦဖြစ်တဲ့လမ်းပန်းဆက်သွယ်ရေးကိစ္စတွေလျှက်စစ်မီရရှိရေးတို့ဆယ်မြောင်းတာတမန်တိဆောက်တာတို့နောက်တစ်ခုကလူမှုရေးနဲ့ဆိုင်တဲ့အခြေခံအဆောက်အုံတွေပေါ့နော်။ကျန်းမာရေးပညာရေးတွေလူမှုပူလုံရေးတို့နောက်ခုဒီကဘာမဲ့လုံမယ်လို့နောက်စားသဖြင့်အစိုးရဘက်ကလည်းရင်းနှီးမြှုပ်နှံနေရတာအများကြီးများတဲ့ခါကျတော့ဝင်ငွေနဲ့ထက်ငွေမမျှတာဖြစ်လာတာရဲ့ဒါအကျိုးဆက်ပါရှင
်ဟုတ်ကဲ့ပါ
အကျိုးဆက်ဖြစ်တဲ့အချိန်မှာအကျိုးဆက်ဖြစ်တဲ့အချိန်မှာဒီဘတ်ဂျက်လုံငွေကိုဖြည့်ဆည်းခဲ့တဲ့ပုံစံပေါ့နော်ရေးချေကျမတို့ကအရင်တော့ဘယ်လိုဖြည့်ဆည်းခဲ့လဲဆိုလို့ရှိရင်ဒီအရင်အစိုးရဆက်ဆက်ကဆိုလို့ရှိရင်ဒီဗဟိုပန်းကိုဘဏ္ဍာရေးဝန်ကြီးဌာနအောက်မှာထားလိုက်တယ်အဲထားပြီးတဲ့ခါကျတော့နိုင်ငံတော်ရဲ့ဒီပြည်ထောင်စုအစိုးရရဲ့လုံငွေတွေကိုကျမတို့ကရိုက်ထုတ်ခဲ့တယ်ပေါ့နော်အဲ့ဒါတွေရေးချေဖြစ်လာတဲ့အချိန်မှာဒီငွေကြေးဖောင်းပွားမှုတွေဖြစ်တယ်ဒါပေမဲ့ပြီးခဲ့တဲ့2030ပေါ့နော်ဦးသိန်းစင်အစိုးရလက်ထက်ကနေစပြီးတော့မှဒီကမ္ဘာပန်းတို့နိုင်ငံတကာငွေကြေးဖွံ့ဖြိုးရေးရံပုံငွေအဖွဲ့တွေကနေအခုညီတွေနဲ့ကျမတို့ကငွေကြေးဈေးကွက်ဖွံ့ဖြိုးအောင်ကျမတို့လုပ်နေပြီမဲ့အခုချိန်ထိတော့ဟိုပါပေါ့နော်တဖြည်းဖြည်းလုပ်နေရတယ်ပေါ့နော်ဥပမာထားပါတော့နိုင်ငံတော်ငွေလိုတယ်ဆိုလို့ရှိရင်ပုဂ္ဂလိကဘဏ်တွေကငွေချေးယူဖို့နိုင်ငံတော်ကနေပြီးတော့မှဒီဘဏ္ဍာရေးဝန်ကြီးဌာနကငွေတိုက်စာချုပ်တို့ငွေတိုက်သက်မှတ်တို့ထုတ်ဝေရတယ်။နောက်ဒီလိုထုတ်ဝေရပြီမဲ့ဝယ်တဲ့လူကနည်းနေတယ်။ဒါပေမဲ့လိုအပ်ချက်ကတိုင်းပြည်ရဲ့ငွေလိုအပ်ချက်ကများတယ်။အခုနောက်ဆုံးသတင်းကတော့ကျွန်မကြားတာကတော့ဒီမြန်မာပြည်တွင်းမှာတည်ထောင်ထားတဲ့နိုင်ငံသားဘဏ်တွေကလည်းဝင်ဝယ်တယ်ပေါ့နော်။ဝင်ဝယ်ခြင်းအဖြစ်ကျွန်မတို့နိုင်ငံတော်ကထုတ်ရောင်းခြင်းနဲ့ဒီငွေတိုက်စာချုပ်တွေငွေတိုက်လက်မှတ်တွေဝယ်တဲ့လူပုံများလာတဲ့အတွက်ကိုနိုင်ငံတော်ရဲ့ငွေအကြီးပြည်လည်းမှုဟာတဆင့်ကျော့သွားမယ်နောက်တစ်ခုကကျတော့ကျမတို့နိုင်ငံတကာကနေပြီးတော့မှဒီ ODA တွေပေးတာ Official Development Assistance တွေပေးတာတို့ဒါမှမဟုတ်အတုံးလုံးတက်တာတဲ့ချင်းငွေတွေပေါ့နော်အဲ့ဒါတွေပေးပြီးဤပညာအထောက်အကူတွေနဲ့ပေးတဲ့အတွက်ကိုတဖြည်းဖြည်းကောင်းလာမယ်ဒါပေမဲ့ဒါတွေဒီရေရှိမှတဖြည်းဖြည်းလှုပ်ဆောင်သွားမှာဖြစ်ပြီးတော့မှကျမတို့အဓိကဒီနေ့ရင်ဆိုင်နေရတာကတော့ဘာလဲဆိုလို့ရှိရင်အဲဟိုဟာဖြစ်ပါတာပါရှင်ကဘာဟိုဟာပေါ့အစိုးရနဲ့မဆိုင်တဲ့အစိုးရကမလုပ်နိုင်တဲ့အခြေအနေတွေပေါ့နော်အဲကဘာစီးပွားရေးရဲ့ကုန်စည်နှုန်း ကမကမဖြစ်မှုတွေဒါတွေလည်းဆိုင်ပါတယ်ရှင
်ဟုတ်ကဲ့ပါအဲ
နောက်တစ်ခုကကျတော့အဓိကတော့ US ဒေါ်လာဈေးမြင့်တက်နေတာပေါ့နော် US ဒေါ်လာဈေးမြင့်တက်တဲ့ခါကျတော့ကျမတို့မြန်မာငွေနဲ့စာလို့ရှိရင်မြန်မာငွေကျဆင်းသွားတဲ့အချိန်မှာဒီသူနဲ့ရှင်ပြီးကျဆင်းသွားတဲ့အချိန်မှာကျမတို့ကုန်ဈေးနှုန်းတက်တာတွေကလည်းဆက်တိုက်ဖြစ်နေတာဖြစ်ပါလိမ့်ရှင
်ဟုတ်ကဲ့ပါဥလာရှိန်တောင်တွင်းကြီးကဥလာရှိန်ရှိပါလားရှင်
ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ
့မင်္ဂလာပါရှင်ဟုတ်ကဲ့ဥလာရှိန်ဘယ်လိုများဆွေးနွေးကြပါလဲရှင်ဟုတ်ကဲ့ပါ
ကျွန်တော်ကတော့ကုန်ဈေးနှုန်းတက်တယ်ကတော့ကျွန်တော်တို့အောက်ခြေလူတန်းစားတွေမှာတော့ကျွန်တော်တို့ရောရတဲ့ပစ္စည်းကတော့ဈေးတော်တော်နည်းပါတယ်စံတဲ့ဒီမှာကျွန်တော်တို့ခုလက်ရှိပေါက်ဈေးဆိုရင်ကျွန်တော်တို့1,300ပဲရှိတယ်အဟောင်းအစ်အစ်တော့ဆန်အဟောင်းတိတ်မှာ1,600ပဲရှိတယ်ဒါကတစ်စစ်တဲ့စားသုံးလူကတော့ကုန်ဈေးနှုန်းတက်တယ်လို့ဖြစ်နေကြတာပါအဲ့တော့ကျွန်တော်တို့အဲကိုယ်သိနှုတ်ကြလို့ရှိရင်ကျွန်တော်ကဝေးချေးဖောင်းပွားမှုတွေလည်းပါပါတယ်နောက်တကတစ်စိတ်နဲ့တက်သွားတော့ဈားတွေကဟာလာအုံနေပွဲစားကြီးလည်းပါတယ်ဗျအဲ့တော့ကျွန်တော်တို့ဒီအလုတ်ကန်ခွင်းလန်းနေအများကြီးရလာပါဒီတစ်စိတ်နဲ့မတက်အောင်အဲ့ဒီလူတွေလှုပ်ရှားနေအောင်ကျွန်တော်တို့တောင်းလူတွေလည်းပဲဟာလာလှုပ်ကန်နေအောင်လှုပ်အားကတွေလှုပ်အားလှုပ်သမားကြီးတွေဓာတ်မီဟောစာဆက်နေအကုန်လုံးပေါ်ကြအဲ့ဒါတွေလည်းပဲကျွန်တော်တောင်းလူတွေမှာအကြီးကြီးတော့ကျွန်တော်တို့တောင်းလူတွေလှုပ်နေအောင်ပေါ့အဲ့ဒါဆိုရင်တော့ကျွန်တော်ကုန်သေးလုံးကြသွားနေတယ်လို့ကျွန်တော်ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါအဲခုနဆရာအောင်ချိန်ဘွားလိုင်းကြသွားလို့ပါဟုတ်ကဲ့ဦးအောင်ချိန်ဘွားရှိပါလားရှင်ဦးလာမောင်
ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့
ရှိပါတယ်
ခုနဒေါက်တာတသက်ခိုင်ကတော့နည်းနည်းရှင်းပြသွားပါတယ်ဒီမြန်မာနိုင်ငံမှာအခုဖြစ်နေတဲ့အခြေအနေပေါ့နော်ငွေစင်းနှုံးတွေဟိုကျဆင်းနေတာနောက်ငွေကြေးဖောင်းပွားတာဒီရောင်းလိုအားနဲ့ဝယ်လိုအားမမျှတာတွေရပြီးနိုင်ငံတကာရဲ့ကြက်တွေလည်းပါတယ်ဆိုတဲ့သဘောပေါ့တော့ဆရာအနေနဲ့ဘယ်လိုသုံးသပ်ပါလဲရှင်
နိုင်ငံတကာမှာလည်းစီးပွားရေးအကြတဲလေးတွေတော့ရှိနေတာမှန်ပါတယ်။ဒါပေမဲ့အဓိကကတော့မြန်မာနိုင်ငံရဲ့ပြည်တွင်းအခြေအနေကပိုအရေးကြီးပါတယ်။အရင်ပြီးခဲ့တဲ့အစိုးရလက်ထက်ကဘတ်ဂျက်ရသုံးပန်းကျင်ငွေစည်းရဲဆွဲခဲ့တဲ့ဟာကလည်းဒီအစိုးရအတွက်တော်တော်ကလေးကိုများတယ်ပေါ့ဗျာ။အလားတန်တူဒီအစိုးရကလည်းအဲ့ဒီဟိုဒုတိယကြိမ်လွှတ်တော်မှာပြန်ပြီးတော့တစ်ခါပြင်ဆင်ဖြစ်ဆွတ်တဲ့အားတွေရှိပါတယ်။အဲ့တော့ဆိုလိုတာကနိုင်ငံတော်အနေနဲ့အသုံးစရိတ်တွေများလာတဲ့အခါမှာသူကလုံငွေကလည်းတော်တော်များများပြတယ်ပေါ့။အခုပြန်ပြင်ဆွဲတဲ့အခါမှာလည်းလုံငွေကတိုးလာတယ်။အဲ့တော့လုံငွေတိုးလာရင်သူကဟိုအဲ့ဒီလိုတဲ့ငွေကဘယ်ရမလဲဆိုတာရှိပါတယ်။နော်အကယ်၍များပေါ့လေ။သူကငွေစက်ကူရိုက်ထုတ်မယ်ဆိုတာလည်းဟိုဘီလီယံ900ရိုက်ထုတ်မယ်လို့ပါလို့တင်းလဲထွက်ခုတယ်ပေါ့အဲ့တော့အဲ့လိုငွေကြေးဒီအစ်စ်တွေ money supply ပေါ့အဲ့ဒါကဟို money circulation နဲ့ဟိုဝင်လာလို့ရှိရင်အစ်စ်တွေဝင်လာလို့ရှိရင်ငွေကြေးကဖောင်းပွားပါတယ်အရေးအကြီးဆုံးကတော့ကုန်စည်နှုန်းတက်တယ်ဆိုတာငွေကြေးဖောင်းပွားမှုကြောင့်တက်တာပါเนาะအဲ့တော့နောက်တစ်ခုကလည်းဒီငွေကြေးဖောင်းပွားတာနဲ့အမြတ် American dollar ပေါ့အခုတော့ဒီကတော့ဟိုအဓိကနိုင်ငံခြားသုံးငွေမှာအဲ့ဒီကလည်းဒေါ်လာရဲ့တန်ဖိုးကလည်းမြင့်တက်လာတယ်မြင့်တက်လာတော့ဒီမှာ balance of payments မှာဟို export ကပို့ကုန်ဝင်ငွေကနည်းပြီးတော့တွင်းကုန်ထွက်ငွေကအများများနေတယ်အဲ့တော့အဲ့ဒီတွင်းကုန်ကဒီဒေါ်လာနဲ့ဝယ်ရတာဆိုတော့ဒေါ်လာဈေးတက်တာနဲ့ဆိုရင်လည်းတွင်းကုန်ဈေးတွေတက်ပါတယ်အဲ့တော့တွင်းကုန်ထဲမှာအဓိကဖြစ်တဲ့ကုန်ထုတ်လုပ်မှုမှာလိုအပ်တဲ့ဆက်ပစ္စည်းကြိယာတွေအဲ့ဓာတွေဈေးတက်လို့ရှိရင်ကုန်ဈေးနှုန်းကတက်ကိုတက်ပါတယ်အလားတူသေယူပို့ဆောင်ရေးဈေးရိတ်တွေတက်ပါတယ်အဲ့သေယူပို့ဆောင်ရေးဈေးကအလွန်ကြီးကြီးပါတယ်အဲ့ဓာတွေကလည်းဒီပစ္စည်းတစ်ခုမှာ costing တွက်လို့ရှိရင်အဲ့ဒီ handling charges overhead charges နောက်ပြီးတော့ဒီ transport charges တွေနောက်ပြီးတော့ခုန custom duty တွေပေါ့အဲ့ဓာတွေကအများကြီးကုန်စည်နှုန်းကိုတက်စေပါတယ
်ဟုတ်ကဲ့
အဲ့တော့အခုဟိုသိပ်ပို့ဆောင်ရေးကလည်းတက်လာတယ်เนาะဆိုဓာတ်ဆီဈေးတွေကလည်းတက်လာတယ်အဲ့တော့ကုန်စည်နှုန်းကလိုက်ကိုတက်ရပါမယ်เนาะ supply and demand တချို့ကအဲ့လိုပြောတယ်ပေါ့เนาะမြန်မာနိုင်ငံအနေနဲ့ကြာတော့ supply ဘိုင်းကဒီပြည်တွင်းကထုတ်လုပ်မှုကမလုံလောက်လေတွင်းကုန်ကအများကြီးတင်သွင်းတဲ့အတွက်supply อ่ะ meet ဖြစ်ပါတယ် demand ကို meet ဖြစ်တာမှာဟိုကြော်လွန်တဲ့သဘောတောင်ရှိတယ်လို့ပဲဥပမာပြောကြဆိုဆိုရင်လမ်းဘေးဈေးတွေကြီးလာရင်လည်းပစ္စည်းတွေအပြည့်ပဲသရုပ်ကြီးအတင်သွင်းတဲ့ဟိုဘာခေါ်မလဲပန်းစည်းတွေဆိုရင်လည်းတောင်လိုပုံးနေတာပါပဲเนาะတခါဟို mini market တွေကြီးကြီး supermarket တွေကြီးကြီးအကုန်လုံးပစ္စည်းတွေအပြည့်ရှိတယ်
အဲဒါကြောင့် supply ဘိုင်းကဟို demand ကိုမိဖြစ်ပါလေအခုဟာကဟိုငွေကြေးဟို purchasing power ပေါ့အဲဝယ်နိုင်အားပေါ့ဝယ်နိုင်အားတွေကောင်းနေတယ်ဆိုလိုတာကပြည်သူတွေလက်ထက်မှာငွေတွေအများကြီးရှိနေတယ်ဆိုတဲ့အဓိပ္ပာယ်ပါအဲ့လိုရှိနေလို့ရှိရင်ဒီပြည်သူတွေလက်ထက်ကငွေကိုရော့သွားအောင်အစိုးရကငွေလိုနေတာအစိုးရလက်ထက်ငွေရောက်အောင်စောစောပြောခဲ့တယ်လို့ဟိုသူတို့ကမလုပ်ရမလဲဆိုရင်အစိုးရက treasury bill တို့ security ပေါ့လေအဲ့ဒါတွေဟို bond စီအဲ့ဒါမျိုးတွေကိုထုတ်ရောင်းလာပါတယ်ရောင်းတဲ့အခါမှာတကယ်လို့ဟိုပြည်သူတွေကဝယ်နိုင်နေဆိုလို့ရှိရင်ပြည်သူတွေလက်ထက်ငွေကျော့သွားပြီးတော့အစိုးရစီရောက်ပါတယ်နောက်တစ်ခုကဟိုအခု stock exchange exchange စီပေါ်လာတဲ့အခါမှာဒီ share တွေကိုနိုင်ငံခြားသားတွေများများဝယ်ခွင့်ပြုလိုက်မယ်ဆိုလို့ရှိရင်သူတို့ကလည်းဒီထဲမှာဝင်ကစားလာလို့ရှိရင်ဒါဟိုပေါ့အစိုးရရဲ့ share တွေဒီ stock တွေလည်းဝယ်နိုင်လာမယ်ဆိုရင်ဒီပြည်တွင်းလှည့်လည်ငွေကျော့သွား
နိုင်ဟုတ်ကဲ့ပါငွေကြေးဖောင်းပွားမှုဟုတ်ကဲ့ထိန်းနိုင်တဲ့တ
ဲ့ဖောင်းပွားမှု
ဟုတ်ကဲ့
ထိန်းနိုင်တဲ့သဘောရှိပါတယ
်ဟုတ်ကဲ့ပါအခုနောက်တစ်ယောက်ဟိုကျွန်မကိုခေါ်ထားတဲ့သောတာရှင်တစ်ယောက်ရှိပါတယ်ဒေါက်ခင်မျိုးစွေပါဟိုဒေါက်ခင်မျိုးစွေပြောတာကတော့ပေါ့လေကုန်စည်နှုန်းတွေတက်တိုင်းအော်ဟစ်ညှိတွားနေကြတာလူတိုင်းမဟုတ်ပါဘူးတဲ့ဈေးတက်မှအဆင်ပြေတဲ့သူတွေလည်းရှိပါတယ်တဲ့ခုနဆရာပြောသလိုပဲပေါ့လေဟိုဒီဇယ်စီတွေဈေးကျလို့ရှိရင်အဲ့ကြတုံးမှဝယ်ထားတဲ့ပြီးတော့မှပိုပြီးတိုးပေါအောင်လုပ်တဲ့သူရှိပါတယ်အဲ့တော့ဒေါက်ခင်မျိုးစွေလေးနည်းနည်းတစ်ချက်ဝင်ဆွေးနွေးပြပါအောင်ရှင်ဟုတ်ကဲ့
ဒီကုန်စည်နှုန်းတွေတက်တယ်ဆိုတဲ့အခါကျတော့ငွေကြေးဖောင်းပွားတဲ့သဘောပေါ့နော်ရှေ့မှာပြောသွားတာလည်းပြည့်စုံနေပါပြီအဲ့တော့ဟိုဖောင်းပွားတဲ့ငွေကပေါ့ဟိုလူတိုင်းမှာရှိတဲ့ဟာဖောင်းပွားသွားတာဆိုလို့ရှိရင်မြင်းများတက်ကခံရတာပေါ့နော်အခုဖြစ်နေတာကျွန်မမြင်တာကတော့ဟိုကုန်ပစ္စည်းလက်ထက်မှာရှိတဲ့လူကငွေကြေးဖောင်းပွားမှုတောင်မခံရဘူးငွေသားကင်ထားတဲ့လူတို့အောက်ခြေလူတန်းစားတို့ဘာလို့ကငွေကြေးဖောင်းပွားမှုတောင်ခံရတာပေါ့နော်ဒါဆိုကုန်ပစ္စည်းကိုကင်ထားတဲ့အခါကျတော့ငွေကြေးကဖောင်းပွားသွားလဲသူပစ္စည်းကတမောကဟိုငွေအနေနဲ့တွေ့ရင်တက်လာတယ်လေတက်လာတဲ့အခါကျတော့သူ့မှာရော့အနေမသွားဘူးအဲ့အခါကျတော့ဟိုငွေပဲကင်ထားတဲ့လူကျတော့သူကပတ်စံပိုးပေးပြီးမှပစ္စည်းတွေကိုဝယ်ရတယ်အဲ့ဒီအချိန်မှာငွေကင်ထားတဲ့သူတို့အောက်ခြေလူတန်းစားတွေကငွေဖောင်းပွားမှုတံကိုပို့ခံရတာပေါ့
ဟုတ်ကဲ့ပါ
ပစ္စည်းကင်ထားတဲ့လူကမခံရဘူးအဲ့ဒီမှာမမျှတမှုကြောင့်မလို့ဘူးအခုလိုဖြစ်နေတယ်လို့ကျွန်မမြင်တာ
ဟုတ်ကဲ့ပါအဲ့တော့ဒေါက်တာဒေါ်သက်သက်ခိုင်အနေနဲ့ပေါ့နော်ဟိုအခုဆိုလို့ရှိရင်လည်းလွှတ်တော်ထဲမှာလည်းရောက်နေပြီပေါ့ဒေါက်တာဒေါ်သက်သက်ခိုင်ကိုကျွန်မမေးချင်တာလေဒီလိုမျိုးစီးပွားရေးမြန်မာနိုင်ငံမှာအခုဒီဟိုငွေကြေးတွေဖောင်းပွားနေတယ်ဒီပြီးတော့ဈေးနှုန်းတွေအဆမတန်တက်နေတယ်ဆိုတော့ဒီအစိုးရဘိုင်းအနေနဲ့ပေါ့လေဘာတွေများလှုပ်ပေးလို့ရပါလဲရှင်အစိုးရဘိုင်းကလည်းအခုမှလည်းအစိုးရကလည်းအသက်ဖွဲ့တာမကြသေးဘူးပေါ့လေ6လလောက်ပဲရှိသေးတယ်ဆိုတဲ့ခါကျတော့သူတို့မှလည်းအခက်အခဲအကျတ်တဲတွေအများကြီးရှိမယ်ဆိုတာနားလဲပါတယ်ဒါပေမဲ့သူတို့လှုပ်တင်လှုပ်ထိုက်တာဘာတွေလဲဆိုတာဘယ်လိုများအကြံပေးနိုင်ပါလဲရှင်
ဒီလိုပါရှင်ကျမတို့ကပထမအဆုံးလုံးရမှာတော့ကျမတို့ပေးထားချက်အခြေအနေကိုကျမတို့မှန်မှန်ကန်ကန်သုံးသပ်ရပါမယ်ရှင်ပေးထားချက်ဆိုတာကတော့အရှိအစိုးရကလုပ်ခဲ့တဲ့ကောင်းမွေဆိုးမွေတွေဒီကောင်းတာတွေကိုလည်းကျမတို့ကဖော်ထုတ်နိုင်ရမယ်ပိုကောင်းအောင်လုပ်နိုင်ရမယ်မကောင်းတာတွေကိုကျမတို့ပြင်ဆင်နိုင်ရမယ်ပေါ့နော်ဆိုလို့ရှိရင်ပြီးတော့ရှိရင်လက်တလောအခြေအနေပေါ့လက်တလောအခြေအနေကဘယ်လိုလဲဆိုလို့ရှိရင်ကျမတို့ကအစိုးရပြောင်းလဲဖြစ်တယ်အရင်တော့အစိုးရပြောင်းတယ်အပြောင်းလဲဖြစ်တယ်ဆိုတော့ဘယ်ဘဲအိတ်ကညာဘဲအိတ်ပြောင်းတာပေါ့နော်အခုဒီတစ်ခါအစိုးရပြောင်းလဲဖြစ်တာတော့တကယ်ကိုအပြောင်းလဲဖြစ်တဲ့ဟိုပါပေါ့နော်အချိန်ဖြစ်တဲ့အခါကျတော့ပြီးလို့ရှိရင်ရေကလည်းအရင်နှစ်ကလည်းကြီးတယ်ဒီနှစ်လည်းကြီးတယ်ဘတ်ဂျက်ကလည်းအရင်အစိုးရဆွဲသွားတယ်ပြီးလို့ရှိရင်နောက်ကျင်ပအခြေအနေပေါ့နော်ကမ္ဘာစီးပွားရေးအခြေအနေတွေနော် US ဒေါ်လာတွေမာလာတယ်ပြီးလို့ရှိရင်ကုန်သိန်းနှုန်းတွေကကျတော့ကျတယ်ပေါ့နော်ကျတော့ကျမတို့ဆန်တင်ပို့တဲ့လူတွေဘာလို့တီးနံကောက်ပဲတီးနံဈေးတွေကျတဲ့ခါကျတော့ဒါတွေ export လုပ်တဲ့လူတွေလည်းအဆင်မပြေပါဘူးရှင်အဆင်မပြေတော့စိုက်တဲ့လူတွေလည်းအဆင်မပြေဘူးပေါ့နော်ဒါတွေကအခြေအနေတွေပေါ့ဆိုလို့ရှိရင်ကျမကတော့ဘာပြောချင်လဲဆိုရင်နောက်ပေးထားချက်ထဲမှာရေရှည်ပေးထားချက်ကဘာလဲဆိုကျမတို့တိုင်းပြည်နေနဲ့အကျွေးထူရဲ့ပြဿနာပေါ့နော်ဆိုလို့ရှိရင်အကျွေးတွေကလည်းနိုင်ငံတကာအကျွေးတွေရောပြည်တွင်းအကျွေးတွေရောအများကြီးဖြစ်နေတယ်ဒါတော့ခုနကကျွန်မရှင်းပြခဲ့တဲ့ဒီအစိုးရရဲ့လူငွေကိုဖြည့်ဆည်းတဲ့ပုံစံပေါ့နော်။နံပါတ်၁ကကျတော့ကျမတို့ငွေကြေးဈေးကွက်ဖွင့်ပြအောင်လုပ်ရမယ်။ဟိုငွေတိုက်စာချုပ်တွေငွေတိုက်လက်မှတ်တွေရောင်းပြီးတော့မှပုဂ္ဂလိကဘဏ်တွေကနေချေးရမယ်။ချေးတဲ့အပြင်ကိုပြီးလို့ရှိရင်ကျမတို့ပြည်တွင်းမှာဟိုပါပေါ့နော်ဒီ foreign banks တွေလာပြီးတော့နိုင်ငံခြားဘဏ်တွေကလာထားတာကိုအဲသူတို့တွေလည်းပေးပြီးတော့မှဒီငွေကြေးဈေးကွက်ထဲမှာပေးပါဝင်ရမယ်။ဒါကတော့အစိုးရလုပ်နေပါပြီရှင့်။လုံးနေတော့မြင်သာထင်သာမရှိတဲ့လုံရက်တွေဖြစ်နေပြီးတော့မှအကျိုးသက်ရောက်မှုလည်းချက်ချင်းမရနိုင်သေးဘူးပေါ့နော်။ဒါတဖြည်းဖြည်းလာမယ်ကောင်းတဲ့ဘက်ကိုရွေ့နေပါလေ။နောက်တစ်ခုကကြတော့
ကျွန်တော်တို့နိုင်ငံတကာမှာအတုံးတုံးတက်တာတဲ့ချင်းငွေတွေကိုလည်းကျွန်တော်တို့ချီတယ်ချီတဲ့တင်ဤပညာအထောက်အကူတွေနဲ့ဒီလမ်းမှန်ပေါ်ရှောက်နိုင်ဖို့လို့အတွက်ကျွန်တော်တို့ကြိုးစားနေတယ်ပေါ့နော်ပြီးလို့ရှိရင်ကျွန်တော်တို့ဟိုတိုးတက်မှုကဘာလဲဆိုရင်ဒါတိုးတက်မှုဆိုတာဒီဦးသိန်းစိန်အစိုးရ2030ကနေစပြီးအခြေခံကောင်းနေဖြစ်လာလိုက်တာအခုချိန်မှာအဲကျွန်တော်တို့ကဒီဘတ်ဂျက်လုံငွေကိုကျွန်တော်တို့ကအရင်တော့တရားရဂိုင်းလုံးဘဟုဗန်ကနေပြီးတော့မှဒီထောက်ပံ့ရပါလေအခုကျတော့ကျမတို့60ရာခိုင်နှုန်းကိုငွေရေးကြေးရေးဈေးကွက်ခုနကကျမပြောတဲ့ငွေတိုက်စာချုပ်ငွေတိုက်လက်မှတ်အနေပြီးလို့ဒါတွေကနေထုတ်ပြီးတော့မှပြီးလို့ရှိရင်နိုင်ငံတကာမှာအတုံးနှုံးသက်တာတဲ့ချင်းငွေတွေနဲ့လုတ်ပြီးတော့မှအခုနှစ်မှာတော့ကျမတို့ကဒီဘဟုဗန်ကနေချေးယူငွေက40ရာခိုင်နှုန်းပဲကျမတို့ကရှိတော့တယ်ဆိုလို့ရှိရင်ဘဟုဗန်ကချီတိုင်းလဲဘဟုဗန်ကရိုက်ထုတ်ရတာတော့မဟုတ်ဘူးဘဟုဗန်ကိုယ်တိုင်ကလည်းကြွယ်ဝနေရမယ်တောင့်တင်ရမယ်သူလည်းပတ်စံရှိအောင်လုပ်ရမယ်လုပ်ပြီးတဲ့အခါကျလို့ရှိရင်သူ့မှာရှိတဲ့ပတ်စံကိုချေးပေးနိုင်တယ်ဆိုလို့ရှိရင်ကျမတို့ကငွေရိုက်ထုတ်ကြမလို့ဘူးပေါ့နော်အဲ့ဒါကကောင်းတဲ့အခြေပဲအခြေအနေဘက်ကိုရွေ့နေပါတယ်ရှင
်
နောက်တစ်ခုကကျတော့ကျမတို့အားဆိုင်ရမှာတစ်ခုရှိပါတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်ကျမတို့အစိုးရအနေနဲ့နော်အစိုးရအနေနဲ့ကျမတို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့လို့အတွက်ရင်းနှီးမြှုပ်နှံမှုတွေလုပ်ရမယ်ပြီးလို့ရှိရင်ခုနကကျမပြောခဲ့တဲ့ဒီ social infrastructure တွေပေါ့နော်ကျန်းမာရေးပညာရေးတွေလူမှုခုလုံရေးလုပ်ငန်းတွေအဲပြီးလို့ရှိရင်ဒီ e-government တွေဒါတွေတည်ဆောက်ဖို့လို့အတွက်ကိုအစိုးရရင်းနှီးမြှုပ်နှံတဲ့အချိန်မှာအဲပြီးလို့ရှိရင်လမ်းဆောက်တဲ့တရားဖောက်တဲ့ပေါ့လျှက်စစ်မီးရရှိရေးဆယ်မြောင်းတာတမန်တွေဒါတွေကိုကျမတို့ကဘယ် model နဲ့လုပ်သင့်လဲဆိုလို့ရှိရင်ကျမတို့ PPP ပေါ့နော်ပုဂ္ဂလိကနဲ့အစိုးရနဲ့ဒါမိတ်ဆက်သဘောနဲ့အတူတူပူးပေါင်းဆောင်ရွက်တာပေါ့နော် public private partnership နဲ့ကျမတို့တွားရပါမယ်ရှင်အဲ့လိုတွားရတဲ့အချိန်မှာကျမတို့တိုင်းပြည်နေနဲ့ဘာသက်သွားတာသွားမလဲဆိုခုနချင်းငွေတွေကိုယူစရာမလိုပဲနဲ့အစိုးရရဲ့ရင်းနှီးမြှုပ်နှံရမယ့်ကိစ္စတွေကိုပုဂ္ဂလိကနဲ့ပူးပေါင်းပြီးတော့မှပုဂ္ဂလိကသူ့ရဲ့ရင်းနှီးမြှုပ်နှံမှုနဲ့သူ့ဟာသူဝင်လာပြီးတော့မှဒီပုဂ္ဂလိကကုမ္ပဏီတွေကနေပြီးတော့မှဒီဘဏ္ဍာရေးအချင်းနဲ့ဆိုက်ထုတ်မှုရှိတယ်ပြီးလို့ရှင်လုပ်ငန်းဆောင်ရွက်မှုကိုလည်းဒါအစိုးရသိရရဲ့ဟိုဒီလှုပ်ဆောင်ချက်ထက်ကိုတာလွန်နဲ့ကောင်းမွန်တဲ့လှုပ်ဆောင်ချက်တွေနဲ့လှုပ်တဲ့အချိန်မှာဘာဖြစ်နိုင်လဲဆိုလို့ရှိရင်ကျမတို့က win-win situation ပေါ့နော်ပုဂ္ဂလိကကလည်းဘာဖြစ်မလဲဆိုရင်သူစီးပွားရေးတွက်ချေကြိုက်တဲ့ project ကိုသူရမယ်ပြီးလို့ရှိရင်အဲ့ဒါကြောင့်မလို့သူနိုင်ငံတော်အခွင့်ပို့ပေးနိုင်မယ်ပြီးလို့ရှိရင်အလုပ်ကိုင်ခွင့်လန်းတွေလည်းများစွာဖန်တီးပေးမယ်ပေါ့ဒါကပုဂ္ဂလိကဘက်ကဟိုရသွားမယ်ဟာပေါ့ဘာကြောင့်ဒါရတဲ့နာလဲဆိုပုဂ္ဂလိကကဒါရင်းနှီးမြှုပ်နှံတဲ့အချိန်မှာသူကဗန္နာရေးရဆုံးရှုံးနိုင်ခြင်းရှိတယ်လုပ်ငန်းဆောင်ရွက်မှုဆုံးရှုံးနိုင်ခြင်းရှိတယ်ဒီဆုံးရှုံးနိုင်ခြင်းကိုပုဂ္ဂလိကကဏ္ဍကနေပြီးတာမှအစိုးရလက်ထက်ကနေယူလိုက်ပြီးတော့မှသူကဒီဆုံးရှုံးနိုင်ခြင်းတွေကိုဟိုပါပေါ့နော်ဖြည့်ရှင်းပြီးတဲ့အခါကျတော့မှအကျိုးအမြတ်ကတော့ပါရှိမလဲဆိုလို့ရှိရင်အစိုးရကတော့အကျွေးယူကအကျွေးယူပြီးလုပ်ရတာတက်တာသွားမယ်ကိုယူရမယ်အကျွေးအစားပုဂ္ဂလိကကိုယူခိုင်းတယ်နံပါတ်1နံပါတ်2ကကျတော့အစိုးရပေးခြင်းနဲ့ဒီ infrastructure တွေပေါ့နော်ဒီအခြေခံအဆောက်အအုံနဲ့နောက်ပြည်သူဝန်ဆောင်မှုလုပ်ငန်းတွေပို့ပေးလာနိုင်မယ်။နောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုပို့ရှိလာမယ်ပေါ့နော်။ဆိုလို့ရှိရင်ကျွန်မဥပမာကောင်းလို့ပြောလို့ရှိရင်ဒီဂျပန်ပေါ့နော်။ဂျပန်တို့စင်ကာပူတို့ကျွန်းနိုင်ငံတွေဖြစ်တယ်။နောက်ဂျပန်ဆိုလည်းဒုတိယကမ္ဘာစစ်မှာဆစ်ရှုံးပြီးတော့မှပြပုံဘဝကနေလာတည်ဆောက်ခဲ့တယ်။နောက်ပြီးတော့စင်ကာပူဆိုလို့ရှိရင်လည်းဟိုပါပေါ့ကျွန်းနိုင်ငံပဲဖြစ်တယ်ဟိုပါနေရာလေးတအားသေးတယ်ဘာတဘာဝတရားစာတမှမရှိဘူးဒါပေမဲ့သူတို့မှအကျွေးမရှိဘူးသူတို့ဘာကြောင့်အကျွေးမရှိလဲဆိုလို့ရှင်သူတို့ကတစ်ချိန်လုံး public private partnership ပေါ့နော်ဒီအစိုးရရဲ့လုပ်ငန်းတွေကိုပုဂ္ဂလိကကိုလောက်ကင်စီခြင်းအချင်းအစိုးရထိထိရောက်ရောက်ကင်တွေ့တယ်ထိထိရောက်ရောက် regulate လုပ်တယ်ထိထိရောက်ရောက် supervise လုပ်တယ်ဒါပေမဲ့ပုဂ္ဂလိကလုပ်ငန်းတွေကအောင်မြင်အောင်သူတို့ငွေရေးကြေးရေးနဲ့သူတို့အောင်မြင်အောင်ဟိုဆောင်ရွက်တယ်ပေါ့နော်ဆောင်ရွက်ပြီးတဲ့ခါကျဒီရင်းနှီးမြှုပ်နှံမှုအကုန်လုံးကိုပုဂ္ဂလိကလုပ်ပြီးတော့မှအစိုးရကဒီ project 25နှစ်အနှစ်30မှာအစိုးရတစ်နှစ်ကိုဟို installment နဲ့တစ်နှစ်ပြန်ပေးရတဲ့အချိန်မှာအစိုးရရဲ့ဒီ capital ပေါ့နော် initial investment ကအစိုးရထည့်စရာမလိုဘူးဆိုတော့ကျမတို့ကတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ခြင်းဘာလို့ရမလဲဆိုရင်ကျမတို့ကဒီပုဂ္ဂလိကကဏ္ဍဖွံ့ဖြိုးအောင်လဲလုပ်ရမယ်အပြင်ဒီပုဂ္ဂလိကကဏ္ဍအနေပြီးတော့မှကျမတို့ PPP ပေါ့နော်ဒီ public private partnership ကိုကျမတို့အောင်မြင်လုပ်နိုင်ရမယ်အဲ့လိုလုပ်နိုင်ဖို့လို့အတွက်နံပါတ်1အစိုးရလုပ်ရမယ်အချက်ကကျမတို့တိုင်းပြည်အတွက်တကယ်ဖွံ့ဖြိုးတိုးတက်ဖို့လို့လိုတဲ့စီမံကိန်းတွေကိုတေချာရွေးချယ်နိုင်ရမယ်တကယ်တိုင်းပြည်အတွက်အကျိုးရှိမဲ့ဟာတကယ် invest ရင်းနှီးမြှုပ်နှံမှုတကယ်လုပ်တဲ့နာကိုစီမံကိန်းတွေအစိုးရရွေးချယ်နိုင်ရမယ်။နံပါတ်2ကကြတော့ဒီဟာတွေကိုအကောင့်တွေဖော်ဖို့ကိုပုဂ္ဂလိကကဏ္ဍနဲ့ပူးပေါင်းဆောင်ရွက်ရမယ်။နံပါတ်3ကကြတော့ပုဂ္ဂလိကကဏ္ဍနဲ့ပူးပေါင်းဆောင်ရွက်တဲ့အချိန်မှာဒီလိုလက်ပေးလက်ယူမှုတွေမဖြစ်အောင်မပြီးလို့ရှင်ဒီတာဝန်ယူမှုတာဝန်ခံမှုရှိတဲ့ဒီအစိုးရဘက်ကပဲဖြစ်ဖြစ်ပုဂ္ဂလိကဘက်ကပဲဖြစ်ဖြစ်တာဝန်ယူမှုတာဝန်ခံမှုရှိတဲ့ ီလုပ်ငန်းဆောင်တာတွေကိုသူကိုယ်တိုင်ဝန်နဲ့ကိုလှုပ်ချအောင်မလုပ်ရမလဲဆိုကျွန်တော်တို့က government procurement reform လုပ်ရပါမယ်ရှင
်ဟုတ်ကဲ့ပါ
ဒီ government procurement ဆိုတာနိုင်ငံတော်ကစီမံခန့်ခွဲခြင်းနဲ့စီမံကိန်းတွေကိုပုဂ္ဂလိကတွေပေးတဲ့အချိန်မှာလက်ပေးလက်ယူနေမှုတွေနည်းပြီးတော့မှအောင်မြင်မြင်တည်ထောင်နိုင်အောင်ကျွန်တော်တို့ကတကယ် tender process တွေကိုပြင်ရမယ်ဟိုတကယ် tendering process တွေတွေဟိုပါပေါ့နော်ဖွင့်လင်းမြင်သာမှုရှိရမယ်ပေါ့နော်ဒါမျိုးတွေနဲ့ကျွန်တော်တို့ဒီနည်းပညာတွေလည်းအများကြီးကျွန်တော်တို့ဂျပန်တို့စင်ကာပူတို့ကနေကျွန်တော်တို့ရယူနိုင်ပါတယ်ရှင
်အဲ့
ဒါတွေလုပ်ပြီးတဲ့အဲ့ဒါတွေလုပ်ဖို့လုပ်လို့ရပါတယ်ရှင်အဲ့လိုလုပ်ဖို့လို့အတွက်ကတော့အစိုးရတရက်ကအားကောင်းရမယ်ပေါ့နော်အဲ့ဒါတွေဥဆောင်နိုင်တဲ့လူတွေရှိရမယ်အဲ့ဒါတွေဥဆောင်နိုင်တဲ့လူတွေဖြစ်ရမယ်ပေါ့
ဟုတ်ကဲ့ပါအခုလည်းသူလုပ်နေတယ်လို့ကျွန်တော်ယူဆပါတယ်အခုတော့သူဥဆပေါ့လေနည်းနည်းလေးကျွန်တော်စာနာတွေစောနေကြတယ်လားလည်းဖြစ်နိုင်တာပေါ့လေဟိုတစ်ဖက်ကလည်းစူးစမ်းနေတယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ဟိုတော်တော်ရှင်တယောက်ရှိပါတယ်ဥကျော်မိုးလိုင်မုံရွာရှိပါလား
ဟုတ်
ကဲ့ဟုတ်ကဲ့ဟိုမုံရွာဥကျော်မိုးလိုင်ပြောပါရှင်ဟုတ်ကဲ့ပါကျွန်မဒီဘက်မှာလေဟိုဟိုတောထရှင်ကြက်ကရေးထားတာဥမာမွေးမြူရေးသမားတွေဆိုလို့ရှိရင်ပေါ့နော်တားသတ် license မရှိတဲ့အတွက်ကြောင့်မလို့ပြည်ပကိုခိုးထုတ်ပြီးရောင်းနေရပါတယ်တဲ့အဲ့တော့မုံရွာဘက်မှာရောအဲ့လိုမျိုးအတွေ့အကြုံတွေရှိပါလားရှင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီဘက်မှာလည်းဘာလို့ဆိုဒီလွားတွေပါဆိုရင်ဒါလေဒီဒီဒီတရုတ်ပြည်ပို့လာတွေပါလေတော်တော်များများတွေ့ရပါတယ်ဒီမောင်ကိုလမ်းကြောင်းအားလေကျွန်တော်ကတည်းကနေပါလေဖြတ်ပြီးတော့ပေါ့နော်အဲ့မို့သွားနေရလေရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဟိုဒီပြည်ရင်းမှာလိုအပ်ချက်ကမပြည့်မီပဲနဲ့ပြည်ပကိုခိုးထုတ်နေရတဲ့သဘောမျိုးဖြစ်နေတာပေါ့နော
်ဟုတ်ကဲ့ပါကျွန်တော်တို့အားလုံးဆက်ရန်နေရာတွေတိရုပ်ကတော့နေဒါပေမဲ့ရှေ့ဆက်ရန်နေရာတွေကဟိုအရေးပေးမမီတဲ့ဆက်ရန်နေရာတွေများတယ်ဒီမှာကွန်တော့လောက်မှမထုတ်တယ်အဲ့ဒီကျွန်တော်စီကပါနေလဲနွားတွေကိုပြန်ပို့တယ်ဒါပေမဲ့ဆက်တွေကကျွန်တော်နေရာတကာသုံးလို့မရအောင်သုံးလို့မရအောင်ကျွန်တော်တို့ကဒီတိရုပ်နဲ့ကုန်သွယ်တဲ့နေရာမှာဟိုအရေးပေးမီတဲ့ပစ္စည်းတွေကျွန်တော်တောင်းငယ်လမားတွေသုံးတော့မီးနဲ့နခာနာလို့ဟိုဖြစ်နေတယ်နွားရှားပါမှုပြဿနာတွေဖြစ်လာတယ်ဖြင့်ဖြစ်လာတယ်နောက်ဒီရေတဲမှုတွေကွန်မြူနတီရေတဲမှုတွေစက်ကရီယာရေတဲမှုတွေတာမီဩဇာတွေအဲ့ဒါမျိုးသုံးတော့အခါကျတော့ဟိုကျွန်တော်ပြိနာဒီကျွန်တော်အထက်လုံးရော့တာတွေဖြစ်လာတယ
်ဟုတ်ကဲ့ပါအဲ့တော့မုံလုံးစက်ကူကတ်တယ်လို့ဖြစ်နေတာပေါ့နော်ကျွန်တော်တို့ဒီနေ့ဟိုဟိုဒီတိုက်ရဲ့လေလိုင်းအစီအစဉ်ကလည်းကန့်တတ်ထားတဲ့အချိန်ကလည်းစကားပြောတာအားတော်မှမရဘူးလောလောဆယ်အချိန်ကပြည့်သွားပြီဆိုတော့ဟိုပါဝင်ဆွေးနွေးပေးတဲ့ဒေါက်တာသက်သက်ခိုင်ရဲ့နောက်ပြီးတော့ကျမတို့စာရေးဆရာဦးအောင်ချိန်ဘွားနဲ့ဒေါခင်မျိုးဆွေတို့ကျေးဇူးတင်ပါတယ်ပါဝင်မင်းမြန်ဆွေးနွေးပေးတဲ့သောတာရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ရှင်စိတ်ချမ်းသာခြင်းကိုယ်ဥချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
စနေနေ့ညထုံလွင်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နှာစင်ခဲ့ကြရတာဖြစ်ပါလေရှင်။သောတာရှင်နေနေနဲ့ VOA ကိုစာရေးသားခြင်းကြရတဲ့ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါလေရှင်။အခုတော့နိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါခင်မျိုးသက်ကကြေညာပေးပါမယ်ရှင်။
အမေရိကန်သမရရွေးကောက်ပွဲကျင်းပဖို့အတွက်၃ရက်ပဲလိုတော့တာမို့သမရလောင်းနှုတ်ဟာအပြင်းထန်မဲဆွယ်နေကြပါတယ်။ဒီမိုကရက်တစ်ပါတီကသမရလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်ပါတီကသမရလောင်းဒေါ်နယ်ထရမ့်တို့ဟာအင်္ဂါနေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်သူတို့ကိုထောက်ခံသူအရေးအတွက်တူညီလို့နှိပါဖြစ်နေတာမို့စနေနေ့မှာနိုင်ငံအနှံ့လိုက်ပြီးတော့မဲဆွယ်နေကြတာဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့အတွက်ရက်ပိုင်းမဲအလိုမှာပြိုင်ဘက်သမ္မတလောင်းနှုအကျိနဲ့မဲဆွယ်စည်းရုံးနေချိန်မှာပဲသူတို့နှစ်ဦးရဲ့တရုတ်ပေါ်မှာဘလို့ထားမယ်ဆိုတဲ့မူဝါဒတွေကိုသုံးသပ်မှုတွေရှိလာပါတယ်။ဒီမိုကရက်တစ်သမ္မတလောင်းဟီလရီကလင်တန်ကတရုတ်နဲ့အမေရိကန်ဆက်ဆံရေးဟာကမ္ဘာမှာအရှုပ်ထွေးဆုံးတဲ့အကြောင်းကျိုးဆက်ဆံမှုတွေရှိနေတဲ့ဆက်ဆံရေးမျိုးဖြစ်တယ်လို့မြင်နေချိန်မှာပဲ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့သူ့ကိုယ်ပိုင်စီးပွားရေးအကျိုးမြတ်ပေါ်မှာအခြေခံပြီးရလာနိုင်တဲ့သတင်းအချက်အလက်ပေါ်မှာစိုးရိမ်တယ်လို့မျိုးတရုတ်နဲ့ဆက်ဆံရေးမှာလည်းအလွန်ပဲရိုးရိုးရှင်းရှင်းမြင်ပုံရနေတယ်လို့ Mrs. Clinton ရဲ့အချံပေးကပြောကြားခဲ့ပါတယ်။တူရကီနိုင်ငံမှာအဖမ်းခံရတဲ့သတင်းသမားတွေတာဝန်ယူလုပ်ကိုင်နေတဲ့သတင်းစာတိုက်ကိုပတ်မိုးထောက်ခံတဲ့အနေနဲ့တနင်္လာနေ့မှာ Istanbul မြို့တော်မှာရာပေါင်းများစွာချီတက်ဆန္ဒပြတာကိုတူရကီရဲတွေကမိသက်ပိုက်ပြီးမျက်ရည်ပုံးတွေတုံးပြီးတော့ဖြိုခွဲခဲ့ပါတယ်။အာနာပိုင်တွေကဒီတိုက်ခံသတင်းစာကသတင်းတောက်နဲ့အမှုဆောင်အရာရှိ6 9ကိုဖမ်းဖို့အမိန့်ပေးပြီးနိုင်ပိုင်းအတွက်မှာပဲအခုလိုဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာပါ။တောင်ကိုရီးယားနိုင်ငံဆုံးမြို့တော်လမ်းမတွေပေါ်မှာလည်းထောင်တောင်းချီတဲ့လူလူဟာသမရကိုနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြနေကြတာဖြစ်ပါတယ်။
သတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါလိမ့်ရှင်ကျွန်မကတော့နနာချက်မှာ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါလိမ့်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.